بوزا نيانا سوري نملا اجل سبي فوجاد فلن رمياز وزياء بوزا لي بوزا لي بوغوري ريما اوزن وزياء جيلين في جنجا نيواري فاكيد لله تدا بوزنيانا ما تفا دولا ويهي تدا تدا بونا دمانا كتدا بوزا بقا وندو ဘုရားရှင်ဘုရားတိတ်တဲ့ပုဂ္ဂိုလ်မျိုးဒီဘုရားဘဂဝန္တော်ဘုရားဂုံဘဂဝါဂုံနဲ့ပြည့်စုံတော်မူတဲ့ဘုရားရှင်တို့ဖြစ်ကြပါလေ။သတိလိုလဲဆိုတော့သဗ္ဗဒေါသဝိရဟိတသံဃာဒေါသမဟာစရအပြိအနာသအာလောကိတို့ဘုရားရှင်တို့ပြင်းနေတယ်။သဗ္ဗဂုဏသမဏဂတဘုရားရှင်တို့မှရှိတဲ့ရှင်တဲ့ဂုံတော်ကိုပါအစရှိတဲ့ဂုံတော်အလုံးပြည့်စုံနေတယ်။အဲ့ဒီလိုပြည့်စုံနေတဲ့အတွက်ကြောင့်သစ္စာလေးပါးကိုမိမိကိုယ်တိုင်နဲ့ကြည့်ပြီးတော့တရားတွေကိုသစ္စာလေးပါးဒီကဟောကြားကြတာသို့သောမှနိုင်တဲ့စွန့်အင်အပြည့်အဝရှိနေတဲ့ဘုံတော်ကြောင့်ဆုံးတဲ့ပုဂ္ဂိုလ်နဲ့ပြည့်စုံတော်မူသောဘုရားရှင်ဒီဘုဒ္ဓတိုင်သောပုဂ္ဂိုလ်တို့တွင်နံပါတ်1အပူဇော်ခန္ဓာဆုံးပုဂ္ဂိုလ်ဖြစ်တယ်အဲအရင်တော့မှဆက်ပြီးပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေကတော့ပြိဿကဗုဒ္ဓဘုရားရှင်တွေဘုရားရှင်ရဲ့တတိယသရကဖြစ်တဲ့အရိယသရကောင်းဒီဒီပုဂ္ဂိုလ်တွေနဲ့ပူဇော်တဲ့ဘာဖြစ်လို့လဲဒေသံဟိပူဇာအမကားဖြင့်ဒီကရတံဟိတယဒုက္ခယဟောတိဒေသံတို့ပူဇော်ခြင်းပူဇော်တဲ့ပုဂ္ဂိုလ်တို့အားပူဇာခြင်းဒီပူဇာပူဇော်ခြင်းဒီအပကားဖြင့်အမိငယ်ပင်ဖြစ်ခြင်းဖြစ်ပါတော်လဲပဲဒီကရကံနဲ့ရင်တရာရှင်နည်းစွာသောအချိန်ခါကာလတို့ပါတော်ဤတန်ရအစည်းဘွာအကျိုးစီးပွားရှိရာလုခသဒုက္ခရတဏ္ဍာရရှိရာလုခဟောဒီဖြစ်ပါ၏ပူဇော်တဲ့ပူဇော်တဲ့ထိုသူတော်ကောင်းတွေကိုပူဇော်ခြင်းဖြင့်အနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေနိမ့်ညန္တရာရှင်နည်းစွာသောအချိန်ခါကာလတို့ပါတော်အကျိုးရှိဖို့ကံတာဒုက္ခရရှိဖို့ဖြစ်ပါတယ်။ဒါကြောင့်မင်္ဂလာလို့ခေါ်တယ်။ဒီမိညာမှာပူဇော်တဲ့ဆရာကဘာလဲလို့မင်းကမလို့ဘူးလား။လိုအပ်လား။ပူဇာဒီတက္ကရာဂရုက္ခရာမန္နနာဝန္ဒနာဒီလိုအထက်ကကဖွင့်ထားတယ်။ပူဇော်တယ်ပူဇော်တယ်ဆိုတာကအယိုးအလေးပြုခြင်းအလေးညာပြုခြင်းညှနှိုးခြင်းစိတ်ခိုးခြင်းကိုပူဇော်တယ်လို့ခေါ်တယ်။ဒီလိုအယောသိပြုတာဉာဏ်ပြပြုတာဉာဏ်တို့ရံရှိခိုးတာတွေမှာနှစ်နည်းခွဲထားပါတယ်နံပါတ်1အာမိသပူဇာနံပါတ်2ပฏิပတ်တိပူဇာသို့မဟုတ်ဓမ္မပူဇာဆိုပြီးနှစ်ခုခွဲထားတယ်အာမိသပူဇာဆိုတာကတော့သံဃာဘယ်ပန်းရေကြံစီလီစတဲ့လူဘဝတို့ပြည့်စုံစုတွေကိုအာမိသလို့ခေါ်ပါတယ်တို့အာမိသပြည့်စုံမှုတို့ဖြင့်ပူဇော်ခြင်းကိုလည်းဘုရားအသက်ရှိတဲ့ဒုသူတော်ကောင်းတွေအပေါ်၌ကောင်းစွာအယုအသိပြုမှုအလေးအမြတ်ပြုမှုမျက်နှာမှုလို့ခေါ်ပါတယ်။ဒါနဲ့ပူဇော်ခြင်းတစ်မျိုးပဲ၊စိတ်ခိုးခြင်းတစ်မျိုးပဲနော်။နောက်တစ်ခုကတော့ပฏิပတ်တိပူဇာသုံးဟုတ်ဓမ္မပူဇာရှင်းဟုတ်ပฏิပတ်တိပူဇော်တယ်ဘယ်လိုလဲ။ဘုရားရှင်တို့သုံးဆုံးမှထားသည့်အတိုင်းလောဘုရားတရားကိုယ်ပိုင်နဲ့လျော်ညီနေတဲ့ရှင်းဟုတ်ပฏิပတ်တိကိုကျင့်ကြံကြုတ်ကိုပေါင်းများအထုတ်ပြီးတော့နေတယ်။ဒါဖြင့်ကျင့်ကြံကြုတ်ကိုပေါင်းများအထုတ်နေတဲ့ပုဂ္ဂိုလ်ဒီဟာလည်းပဲမြတ်စွာဘုရားအစရှိတဲ့ဒီအရိယသရကောင်းတွေအပေါ်၌အယောသေးပြုခြင်းအလေးအလတ်ပြုခြင်းညှနှိုးခြင်းစိတ်ခိုးခြင်းပဲဖြစ်တယ်လို့ဒီလိုဖွင့်ဆိုထားနော်။အဲဒီလိုပူဇော်ခြင်းဒီအလေးအလတ်သောပူဇော်ခြင်းတစ်ခုပဲဖြစ်ခြင်းဖြစ်ပါသည်။မြင့်မြတ်သံဃာရှင်ကြီးသောတော်အရှင်ခန္ဓာတို့ပါလို့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာလို့ခေါ်ကြအပ်တဲ့အကျိုးတွေရှိဖို့ရန်အလို့အကျိုးတရားတွေရရှိဖို့ရန်အလို့မှချမ်းသာဒုက္ခအမျိုးမျိုးရရှိဖို့ရန်အလို့မှသိနိုင်တယ်။ဒီနေရာမှာအပိုင်းကန္တနှစ်ခုဘုန်းကြီးခွဲပြီးဒီကဟောဖို့ရည်ရထားပါတယ်နော်။နံပါတ်၄ကအာမိသပူဇာယဉ်ကျေးခြင်းပူဇော်ခြင်းနဲ့ဒီဒီဒီပူဇော်ခြင်းဟာလေပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ကတဲ့ဆိုရင် နေရသန္တရာရှင်ကြီးသာသာအချင်းကကလတို့ပတ်လုံးဤရေဘုံဖြိုးမြတ်မြတ်တဲ့အကျိုးတရားတွေကိုဖြစ်ပေါ်ရင်းနှိုင်းသည့်သွားအားရှိတယ်။ဘာဖြစ်လို့လဲ။ပူဇော်တဲ့အချင်းကမှသို့ပူဇော်နေတဲ့ပုဂ္ဂိုလ်ရဲ့မန္တန်မှာကုသိုလ်တရားတွေများစွာဖြစ်နေပါလား။တဏှာဤပူဇော်ရင်တဏှာဤဝန်ကျင်လောက်အထိလက်တဲ့ကုသိုလ်တရားတွေဖြစ်နေတတ်တယ်။နှစ်နာရီပူဇော်ရင်နှစ်နာရီဒီရပူဇော်ရင်တရက်နှစ်ရက်ပူဇော်ရင်နှစ်ရက်တလပူဇော်ရင်တလတစ်နှစ်ပူဇော်ရင်တစ်နှစ်စသဖြင့်ကုသိုလ်တရားတွေတက်တဲ့ကျိုးပေါ်နေတယ်။လက်တဲ့ကျိုးပေါ်နေတဲ့ဒီကုသိုလ်တရားတွေအကျိုးပေးတယ်မယ်ဆိုရင်နှစ်ရက်သန္တရာရှင်ရဲ့သွားတော့အချိန်ကာလတော့ပတ်လို့ရက်တိုင်းအကျိုးပေးတဲ့သဘောရှိပါတယ်။ဒီနေရာမှာသုမနပန်းတဲ့သုံးလေးတစ်ခုကိုအတ္တကရဆရာတော်ကထောက်ပြထားတယ်။ဒီနော်ဦးဇင်းတော်မြတ်စွာဘုရားရာဇဂုံပြွေလို့အကြောင်းတိုက်တော်မှာတင်လုံးစံဒီတော်မူခဲ့တယ်ဆိုကြပါစို့နော်အဲဒီအချိန်ကမှဘုရားရှင်ကဒီနေ့နာနဲ့စောစောအချိန်ကမှသူ့မိန်ကိုပြောတော်မူပြီးတော့ဒီပိတ်ငါကိုယ်ကိုယ်ရင်ယူဆောင်တော်မူပြီးတပါးတဲ့ရံပြောမျိုးချင်းတော်ဆုံးကကြောက်ဝင်တော်မူခဲ့ပါတယ်အဲဒီအချိန်ကမှသူမနာပန်းတယ်ဆိုတဲ့ပန်းတယ်လေးတဦးရှိတယ်ဒီသုမနာတန်တဲ့ကဘာဂရတိုင်းကိုသိပြီးအုတ်ချုပ်မင်းတို့တဲ့ဘယင်ဘယင်သာရမင်းအားလေ့ကျင့်ပန်းချက်တနေရတဲ့ပန်းတွေတူဖြစ်ပါတယ်။အဲဒီတော့ခုနေ့မှလည်းပဲမြတ်စွာဘုရားကညာရီကျော်မျိုးတကားပါတို့အရောက်ဆိုကြတော့နော်။သုမနာတန်တဲ့ကလည်းဘယင်သာရမင်းကြီးအတွက်ပန်းတွေကိုဆက်တာကိုရန်ယူဆောင်ပြီးတော့အလားမြတ်စွာဘုရားကိုညွန်တကားဝတ်မှသွားပြီးတော့ဖူးမြော်ရတယ်ဖူးမြော်ရတဲ့အချိန်ခါမှာဘုရားရှင်နဲ့လာပြီးတကယ်တွေ့ကြုံတဲ့အချိန်ခါပေါ့လေသူစီထဲမှာဘယ်လိုဖြစ်သွားလဲဘုရားရှင်ကိုသိပြီးတော့ကြီးလို့သွားတယ်ဘုရားရှင်ကိုဖူးမြော်ရတဲ့အချိန်ခါမှာဘုရားရှင်ကိုဖူးပြရခြင်းကြီးဟုသောအကြောင်းကြောင့်စိတ်ဓာတ်တွေဟာသိပြီးတော့သူစိတ်ဓာတ်တွေကြီးလင်းသွားဘာဖြစ်လို့လဲဒုရှင်ကမှဘုရားရှင်က32ပါးသောယောက်ျားများတို့၏လက္ခဏာတော်ဒီစေသောလက္ခဏာတော်ငယ်တို့ဖြင့်ဤသည်သံပေစွာတန်သာသင်္ခါရဘုရားရဲ့အတိတ်တော်ဖြင့်ကိုယုံကိုဝရီကတစ်ဖက်ဖြင့်ဒုလင်းတောက်ပါလိတာကိုသွားတွေ့ရတွေ့ရတော့ဒီပြင်းမှာကြီးညိုလိုက်တာသိကြဒေကြလည်းကြီးညိုနေမှာအမတန်ကြီးနေသွားတယ်သိဝန္တာနေတယ်ဝန္တာနေတဲ့အချိန်ကကြတော့သူစိတ်ထဲမှာတန်ပြီးစိတ်ကိုဖို့တခုပေါ်လာရဲ့ဘယ်လိုပေါ်လာလဲသာသပုဗ္ဗာနိဒေတဝါတတံဝါသဟတံဝါတရေယသင်္ဇာဤသာလောကမတ္တမေဝဒုက္ခံဘဝေယသူမြင်စဉ်းစားကြမည်နော်သာသပင်ဤသာရမင်းယတိပုဗ္ဗာနိပန်းတို့ကိုကေတဝါယူ၍တတံဝါအရာကိုသော၎င်းတတံဝါအထံကိုသော၎င်းတတံဝါတရားသောအတပြာကိုသော၎င်းသဟတံဝါတထောင်သောအတပြာကိုသော၎င်းတရေယပေမုန်ဤလေးလေးယဤဝိရဏမင်းကငါကဒီပန်းကြီးသွားပြီးဆက်တတ်မယ်ဆက်တတ်မယ်ဆိုလို့ရှိရင်ဒုက္ခနဲ့နှိမ့်တဲ့ငန်းဒုက္ခပဲဆိုရင်ငါကအတရားတရားတော်၎င်းအတရားတစ်ထောင်တော်၎င်းပြေကောင်းပြေနိုင်ရဲ့တင်းဆတ်ဒုက္ခတို့တော့ပြေကမ်းလိုက်တဲ့အတရားတရားအတရားတစ်ထောင်ဒီလည်းပဲဣဒ္ဓလောကမတ္တမေဝဤလောကဤအကျိုးမြတ်ဤလောကဣဒ္ဓလောကမတ္တမေဝဒုက္ခဤလောက၌ရှင်သောချမ်းသာဒုက္ခမြတ်ကိုယ်သာမြတ်ဒီသာလင်ဘဝေယဖြစ်လျာ၏ဒီအတ္တပြံဝင်လေးတရားအတ္တပြံဝင်လေးတထောင်စရာဒီပိစ္ဆုပန်လောကမှာရရှိနိုင်တဲ့ချမ်းသာဒုက္ခလေးချမ်းသာဖြစ်တယ်သဂဝတောပန္နပူဇာအပမေယအတင်းဖြေရခလာဒီဘာရတဟိတဒုက္ခဝဟဟောတိသဂဝတောပန္နပူဇာဘုန်းတော်ကြောင့်ဆုံးသောကောင်းနေပြီးဆုံးသောဘုရားရှင်အားပူဇော်ခြင်းဤဒီကအပမေယအတင်းဖြေရဖလာအတိုင်းတာပမနာမရှိသောမြေတည်းချင်းငါမစွမ်းနိုင်သောအကျိုးတရားရှိတဲ့ပူဇော်ခြင်းဖြစ်ပါလေ၏ဒီဝရတံနိမြန်တံတရာရှိမြေသောအချိန်ကာလတို့ပါလုံးဖိဒဒုက္ခဝဟလုံလနိဗ္ဗာန်သုံးဏသောအကျိုးစီပသုံးဏသောခန္ဓာကိုရွဆောင်ပေးနိုင်တဲ့သောအာရှိတိဟောဒီဖြစ်ပါ၏သူစဉ်းစားပြီနော်ဘုရားကိုပူဇော်နေပန်းလေးတစ်ခုပူဇော်မယ်ဆိုရင်ဒ ဒီဘံပူဇော်လိုက်တဲ့ကုသိုလ်စေတနာရှင်ကြောင့်ဖြစ်ပေါ်လာမဲ့အကျိုးများတဲ့ကိုလှမ်းပြီးကြည့်လိုက်တဲ့အခါအပမေယဘယ်လိုမှယူသွင်းခြင်းကလည်းမစွမ်းနိုင်ဘူးအဘယ်လိုမှတိုင်တာခြင်းကလည်းမစွမ်းနိုင်ဘူးအတင်စီကဘယ်လိုမှယူသွင်းခြင်းကလည်းမစွမ်းနိုင်ဘူးဒီတိုင်းကြီးနဲ့ပတ်တယ်လို့တော့နော်ဒီကနေ့မှနိုင်ငံမတော်မင်းရှိတဲ့ယောဂီများကတော့ပုံပြီးသဘောပေါက်လို့နိုင်တယ်ဉာဏ်ကြပြီးစားရပါတယ်ဘုရားတို့ကုသကောင်းမှုကုသတခုပြုဖို့သူစဉ်းစားနေပြီပြုလဲပြုပါတယ်။သိတို့ညီညီမောင်မြတ်ကြီးတည်းနဲ့တရားတွေလို့ခေါ်ဆိုအပ်တဲ့အခြင်းကာလအတော်အတွင်မှာဂရေတသိန်းခန့်တော့ဖြစ်ပြီးပြင်နိုင်တယ်လို့ပြင်းနာပင်သူပမတုတ်တာအထကရာများမှာပြောဆိုထားပါတယ်။ဒီတော့ဒီနေရာမှာသူကြံစည်ခြင်းကုနေတာကဘုရားကိုအာရုံပြုပြီးတော့ကြံစည်ခြင်းကုနေတာဖြစ်တယ်။မြတ်စွာဘုရားနေရတဲ့အချိန်ခါမှာကြီးမြတ်ဝမ်းမြောက်နေတဲ့ကုသိုလ်စေတနာတွေကလည်းသူ့မှာမြတ်စွာဘုရားတွေနေရတဲ့အတွက်မှာအရင်ကလေးသိမ့်မောင်းများစွာဖြစ်နေတယ်နော်။ကလေးသိမ့်နေချင်းချင်းဖြစ်နေတယ်။ဘာဖြစ်လို့လဲမြတ်စွာဘုရားနေရတဲ့မြတ်စွာဘုရားတွေနေရတဲ့အချိန်အတင်းတာဘုရားရတာဟုတ်လား။မဟုတ်ဘူးတော်တော်ကြာကြာဘုရားနေရတယ်။ဘုရားပြီးတော့လည်းသူကဉာဏ်စီစိတ်ကုနေတယ်။ဉာဏ်စီစိတ်ကုနေတဲ့အချိန်ခါမှာလည်းဒီကုသိုလ်စေတနာမနတော်ရီကသောဝိဓိတွေကအရင်ပေါင်းများစွာမဖြစ်နိုင်ဘူးလား။လူတန်းပူဇော်မူတဲ့ဆုကျက်တော့နော်လူတန်းပူဇော်နေတဲ့အချိန်ကမှလည်းဒီကုသိုလ်သောစေတနာတွေကအကျဉ်းသာတော့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲဒီသောစေတနာတွေထဲမှာပေါ့လေဒီလိုကာမဝတ္တသောစေတနာတွေကရေပုံရအဖြစ်မနောဓာရိကဝိသိတ္တခေါ်ဆိုအပ်တဲ့ဝိသိတ္တကုအပြင်မှာရောခုနှစ်ပြင်းရေပုံရအဖြစ်သောပါလေပရမေသောဒီဘဝမှာအကျိုးပေးပရမေသောစေတနာကဒီဘဝမှာအကျိုးမပေးခဲ့ဘူးဆိုရင်တော့အဟောတိကံဖြစ်သွားတယ်ဘာသာမသောစေရနာကဒုတိယမြောက်ဘုရားမှာအကျိုးပေးတယ်။ဒုတိယမြောက်ဘုရားမှာဒီသာသမသောစေရနာကအကျိုးမပေးခင်ရင်လည်းအဟောတိကံဖြစ်သွားတယ်။အလေသောငါတံကတော့သံဃာခီးဆိုတာဒီစားရှိနေဖြစ်မယ်ဆိုရင်နိဗ္ဗာန်တို့ရလိမ့်တိုင်အောင်ဘုရားအဖြစ်အကျိုးပေးတတ်တယ်။အဟောတိကံဒီလိုဓမ္မတာမရှိဘူး။မရှိတဲ့အချိန်ကကြတော့ဒီနေရာမှာသူကသောကုသိုလ်သိတတ်သည်သိတဲ့ခဏအဲ့ဒီကုသိုလ်သိတယ်ရပါပေါ့နော်သောစေရနာတကုတကုသည်တကုသောဘုရားကိုပရိသန်သည်အကျိုးပေးနိုင်တဲ့သောအားရှိပါတယ်ဒီတော့သောစေရနာတွေကအရင်ကောင်းမရင်မတွက်နေအောင်များစွာဖြစ်နေရင်မရင်မတွက်နိုင်သောဘဝတွေကိုဖြစ်စေနိုင်တဲ့သောအားတွေလည်းဒီသောစေရနာတွေမှာမရှိဘူးလားရှိဒီဘဝတွေကိုခွန်ကြီးကောင်းနေလို့ပြောလို့ပြောနေတာမဟုတ်ဘူးနော်အပြုပေးနေတဲ့ဇာအင်္ဂလတဘောပေါ့ပြောနေတာပါဒီတော့ဒီနေရာမှာနိမ့်နေတန်တရာရှင်ပြဆိုတော့အချိန်ကကလပလုံးကိုလူနဲ့နိဗ္ဗာန်သုံးတန်သောသံသာလို့ခေါ်ဆိုအပ်တဲ့အကျိုးစီးပွားတွေသံသာဒုက္ခဒီကိုဒီကုသိုလ်ပြင်းခြင်းကရွတ်ဆောင်ပေးနေတဲ့ဇာအရှိတယ်ဆိုတာဒုက္ခသဘောပေါက်သဘောပေါက်ပြီးတော့ဒုက္ခဘယ်လိုဆက်ပြီးစဉ်းစားလဲကြလဲဟန္တဟာဤနေဟိပုဗ္ဗေဟိဘဂဝန္တာပုဇေနိဟန္တယခုကနေအဟံဃာတိဤမိဟိပုပ္ပေတိဤပန္တို့ဖြင့်ဘဂဝန္တံဘုံတော်ကြောင့်ဆုံးတကောကုန်၏ပြည့်စုံသောမူသောရှင်တော်မြတ်ဗျာကိုပူဇင်းမိပူဇော်ပေအံယခုကမှာငါသည်ဤပန္တို့ဖြင့်ဘုံတော်ကြောင့်ဆုံးတကောကုန်၏ပြည့်စုံသောမူတဲ့ဘုရားရှင်ကိုပူဇော်တော်မယ်ဒီလိုသိစိတ်မှဆုံးဖြတ်ချက်ချလိုက်အဲဒီလိုဆုံးဖြတ်ချက်ချပြီးတော့သူကလို့လည်းဣတိပတနာစေတောဧကပုဗ္ဗမုတ်တိငိဋ္ဌဘဗကဝတ္တပတိမူခံဖြစ်ပြီဣတိဤသို့လည်းပတနာစေတောရှင်လင်သောရှင်ယောသောသိခာရှိပြီဖြစ်၍ဧကံပုဗ္ဗမုတ်ထိန်တခုသောပန်းစုတ်ကိုဖြစ်တော်ဝလက်ရှင်ဆိုင်၍ပန်းစုတ်တော်လက်ကလေးနဲ့ကျင်းလိုက်တယ်တမ်းပြီးတော့ဘာဖြစ်လဲဘဂဝတ္တောဘုရားရှင်ဘဂဝတ္တောဘုန်းတော်ကြောင့်ဆုံးဒီဘုက္ခုံဤပြည့်စုံတော်မူသောဘုရားရှင်ကတိမူခံရှိစုတဲ့ရင်ဆိုင်ရာအရတော်ဖြစ်ပြီးပြည့်နေတဲ့ပူဇော်လိုက်လေ၏ဘုရားရှင်နဲ့ရှိစုတဲ့ညနေချင်းဆိုင်အရတော်ပန်းလေးနဲ့လှမ်းပြီးတော့ပတ်ပြီးပူဇော်လိုက်တယ်ဘုရားပူဇော်လိုက်တဲ့အချိန်ကမှသူ့ကုသိုလ်စေတနာတွေရဲ့သွားအင်းလေးကလည်းတုတ်ပြီးပြည့်ကြတဲ့နည်းနဲ့တဲ့ဘုရားရှင်ကလည်းဘုန်းတော်အလုပ်ဝါကြည့်ကြတော့မူတဲ့မြင့်ရတော့မူတဲ့ဒါကြောင့်ဘာဖြစ်လဲပုဗ္ဗာနိအာဂတိငါကန္တဝါဘဂဝတ္တဥပ္ပရိမာနဝိတနာဟုတ်တော်ဝါအထံသူ ဘုဗ္ဗာနိဗ္ဗာန်တော်ဒီအာဂါဒိနာတောင်းရင်ချင်းချင်းကတော်ဝါသွားကြကုန်၏မဂဝတ္တဘုနာ၆ပါးသဖြင့်ဆရာရှင်ဥပရိထေ၌မာနဝိဒါနံပံမြေနေချက်ဒီဟုတ်တော်ဝါဖြင့်အထံသို့တည်နေကြနေကုန်၏အမတန်ကြီးရလေးနဲ့သိတာဖြင့်မြတ်စွာဘုရားကိုဒုက္ခပန်းမှုပန်းစုပ်ကလေးတွေကျင်းပြီးတော့ပူဇော်လိုက်တယ်။အဲဒီလိုပူဇော်လိုက်တဲ့အချိန်မှာဒီပန်းတွေကကောင်းမြင်ကြည့်ရင်တော့ပြီးတော့မြတ်စွာဘုရားရဲ့အထက်မှာပန်းမြင်တဲ့ချက်ပုံသဏ္ဍာန်အလေးအဆင်ပြီးလေအောက်ပြန်ကြကြလားမကြဘူး။ဘုရားရှင်ပုံမှာကြီးညိုနေတဲ့သူ့ရဲ့ကုသိုလ်စိတ်စေတနာကြီးရဲ့အကျွမ်းဟုန်လေးလည်းပါပါတယ်။ဘုရားရှင်ရဲ့ဘုန်းတော်အမှုတော်လေးနဲ့ပါပါရနော်ဒီတော့ဘုရားရှင်တို့ဒီဒီမှာတရားဝါတယောက်ကိုကြီးတော်တော်မယ်ဆိုရင်သောတရားရဲ့စိတ်ကြည်နာနဲ့ထိတ်ကြအောင်ကြီးတော်တော်မူတဲ့သမတလည်းရှိပါတယ်ဒီတော့ကုသိုလ်မှာကုသိုလ်တို့ဆိုကြပါစို့ကုတရားနာနေတဲ့ပုဂ္ဂိုလ်တွေဘာတစုတော့ဘုရားကိုကျေးဇူးပြုပူဇော်လိုက်လို့ဒီပန်းကြီးကအပေါ်မှာမျက်နှာချင်းအပေါ်ကရာအသွင်အဖြစ်ပြီးနေတဲ့ပုံမြင်ရမယ်ဆိုရင်ဝမ်းသာမလားဝမ်းရမလားဝမ်းသာကြမယ်ဘယ်လောက်ဝမ်းသာမလဲရှိပါနော်မင်းတွေပဲစက်ကံတိုင်းတော့တင်ကနေပါမလားမကြဘူးနိုင်ပဲရပိုင်းအကြည့်လဲဆွတ်လက်ပြီးဝမ်းသာမှုတွေဖြစ်ခြင်းဖြစ်နေလိမ့်မယ်ကုသိုလ်သောစေတနာဖို့များသောအများဆုံးမဖြစ်နိုင်ဘူးလားဖြစ်နိုင်အဲ့ဒီသောစေတနာတွေဒီဘုရားကပြောကြတယ်အလယ်ဆုံးငါးဌာနဖြစ်ခဲ့မယ်ဆိုလို့ရှိရင်နိဗ္ဗာန်မရမရှိသံဃာကြီးတက်ခွင်မှာဇက်တဲ့အကျိုးပေးနိုင်တဲ့သာရီမရှိဘူးလားဖြစ်နေလိမ့်မယ်တို့တော့ဒီလောက်နဲ့သူကယက်တရာဆိုတော့မရသေးဘူးနော်မနာတရတံအနုဘဝန္တိတဝပတနာတရစေတောပုဏ္ဏဧကံပုဂ္ဂမုတ်တင်ရှိပြီ။ဘန်းတယ်ကလူကြည့်လိုက်ကြတယ်။ဒီလိုကိုအနုဘဝကိုမြင်လိုက်ရတဲ့အချိန်ခါမှာစိတ်ထဲမှာတိတ်ပြီးတော့ကြည်လူသွားတယ်။ဒါကတော့သရဝတိကြည်လူနိုင်တယ်လို့ပြောနေပါလေနော်။ဘုရားရှင်ကဘုသူဘုသူရတဲ့ဒီလိုဘုသူရတဲ့အခါမှာဘုရားရှင်အပေါ်မှာကြည်ညိုနေတဲ့စိတ်ဓာတ်တွေဖြစ်နေတဲ့အချိန်ခါမှာဒီလိုအဟောပဲကောင်းတဲ့ဘုံတကူတစ်ခုကိုနှံ့မြင်ရလိုက်ရမယ်ဆိုရင်မြင်ရတဲ့တရားကောင်းတွေစိတ်ထဲမှာတော့အမတန်ကြည်လင်ရမယ်။အဲဒီလိုကြည်လင်လိုက်တဲ့အတွက်နောက်ထပ်သူကဗတ်တဆုပ်လက်လက်ထုတ်ပြီးတော့ထပ်ပြီးပြစ်လိုက်ရန်လေ။ပြစ်လိုက်တော့ဘာဖြစ်လဲ။ဒါနိဂန္ဓဝမာနပြေစုကောဟုတ်တော်အထံတို့ဒါနိဒုပန်းတို့ဒီဂန္ဓဝသွားကြကုန်၏။မာနပြေစုကောပန်းပန်းတင်တိုင်းဒီဟုတ်တော်ဖြစ်တဲ့အထံတို့တင်နေကြလေကုန်၏။ဘုရားရှင်ကိုတင်တိုင်းတစ်ခုဖြင့်သုဒ္ဓါတော်တင်တိုင်းအပြင်ပုံကရာအပြင်ဒီပန်းတွေကဘုရားရှင်ဒီကုလုံးကိုချုံပြီးတော့တင်နေကြပြီ။ဘလောဝန္တာဘုရားရှင်ဒီလားကောင်းမှုကုသိုလ်တစ်ခုကိုလုပ်တာအသက်ဆုံးပြီးတော့တင်နေတာပါ။အသက်ဆုံးတင်ရစရာကတော့ဒီလိုပါ။ဘိမိဗရာမင်းကိုဆက်ရကြပန်းဖြစ်တယ်ဒီပန်းတွေကိုသူကဒီဘိမိဗရာမင်းငါမပေးတော့ဘူး။အကြိမ်နဲ့သူကဂျံပေးမယ်၊သီလအရှိပေးမယ်ဆိုတော့သူအသက်ကိုအသေးခံမယ်လို့ဆုံးဖြတ်ချက်ချပြီးမှသူကလှူနေတာ။သို့တော့သတိစရာမင်းကလည်းအရိယာတရားတော်ကြီးဖြစ်ပါတဲ့သူကသီလနဲ့မပေးပါဘူး။ပေးလိုက်ရင်တောင်မှသူသိချင်တာဒီအဖြစ်ပေးရင်တောင်မှသူသိချင်တာဒီအဖြစ်အစိမ့်သက်တယ်။အသေးခံပြီးတော့ကိုလှူမယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်ရှိတယ်။အသက်ကိုဆွနှုတ်ပြီးတော့လှူနှံ့မယ်ဆိုတဲ့ကုသိုလ်စေရနာတစ်ခုဒီအလွန်ကြီးကျယ်မြင့်မားတဲ့ကုသိုလ်စေရနာလို့မပြောနိုင်ဘူးလားပြောနိုင်နော်ကဲအဲဒီလိုမြတ်စွာဘုရားမှာပန်းတင်တဲ့ကြီးတစ်ခုဆွတ်ထားတဲ့အသွင်အဖြစ်ဒီလိုကိုမြင်ရတာဘုရားလုပ်တယ်ယောအထာဘုဖ္ဖမုတ်တိရောဖြစ်ပြီးပန်းစုပ်ချစ်စုပ်ဒီရင်တဲ့အကုန်လုံးသူပြစ်လိုက်တဲ့ရှိနေတဲ့ပန်းတွေလက်နဲ့စုပ်ပြီးနော်ဒီလိုနဲ့ပြောပါဖြစ်တဲ့ဒါနိကန္တဝပုဗ္ဗကုထကာရဟုတ်တော်ဝအထံသို့ဒါနိဒုပန္တောတိကန္တဝသွားကြကုန်၍ပုဗ္ဗကုထကာရံသုလိမောချအထွတ်တန်ထားတဲ့ပန်းပြတ်သားကြောင့်ဤအသွင်ကိုဟုတ်ပန်းပြတ်သားကြောင့်ဤအသွင်သည်ဟုတ်တော်ဝဖြစ်၍အထံသို့တည်နေကြလေကုန်၏အဲ့ဒီပန်းကြီးပြစ်လိုက်တော့ဘုရားကဘုရားရှင်အပေါ်မှာမျက်နှာချင်းမိုးထားတဲ့ပန်းတဲ့နိုင်စစ်တကယ်ဆိုရှင်ရဲ့ပန်းအဲ့ဒီပန်းကြီးဘေးမှာခြံရံပြီးတော့ယက်သက်ဆောင်ပေါက်ထားတဲ့စစ်လက်မွတ်ချွတ်အထွတ်တန်ထားတဲ့ကျောင်းကြီးတဆောင်အတန်အဖြစ်ဒီပန်းကြီးကတည်နေပြီနော်ဒီလေအချိန်ခါကျတော့ဘာဖြစ်တယ်လဲ ဘဂဝါအန္တဂုဏကာရိဝိယဟောတိဘဂဝါဘုံတော်ကြောင့်သုံးတဘောကုန်ဟိပြည့်စုံတော်မူသောဘုရားရှင်သည်အန္တဂုဏကာရိပြတ်တဆောင်ဤအတွင်း၌အန္တဂုဏကာရိဝိယပြတ်တဆောင်ဤအတွင်း၌ကဲသို့ဟောတိတရင်တော်၏နေရနေသည်ပြတ်တဆောင်ပောက်ထားတဲ့ကြောင့်ဤတဆောင်အတွင်းမှမြတ်စွာဘုရားဝင်ရောက်ပြီးတရင်တော်ရသလိုဗံပြတ်တဆောင်ကြောင့်ဤအတွင်းမှဘုရားရှင်တရင်တော်နေရတယ်နော်အဲ့ဒီလိုဒရင်သုံးလို့ဒီအောက်ဝရတကုတ်အာနုဘောကြီးကိုမြင်လိုက်တဲ့အချိန်ခါမှာရာဇဂျိုမြို့သူမြို့သားလူများအပေါင်းကလည်းလာပြီးစီဝေးကြပြီ။မြတ်စွာဘုရားကလည်းဒီသုမနဗတ်နဲ့ကိုကြည့်ပြီးတော့ပြုံးရခြင်းကိုပြုတော်မူတယ်နော်။ပြုံးရခြင်းကိုပြုတော်မူတဲ့အချိန်ခါကျတော့နောက်တော့မှပါလာတဲ့ရှင်အနန္ဒမထေရကသိပြီ။ဘာကြောင့်သိရလဲ။အကြောင်းရှိပါတယ်။အဲ့လိုဘုရားရှင်တို့ညွှန်တော်အကြောင်းမရှိဘဲနဲ့မြဲခြင်းလို့ခံကြုံဆောင်မှုရဓမ္မတာတော့မရှိပါဘူးဒီအကြောင်းကိုလည်းအရှင်အနန္ဒကသိတယ်ဘုရားရှင်ကရှင်းပဲကိုလှည့်ပြီးသွားရင်အရှင်အနန္ဒကနောက်တော်ဘက်ကကပ်ပြီးလိုက်လာတာဖြစ်တော့ဘုရားရှင်ပြုံးတာကိုသူကမလုပ်သိတယ်လို့မိတော့ဘုရားရှင်တို့ပြုံးတော်မူလိုက်ပြီဆိုလို့ရှိရင်ဆွေတော်လေးစုသွားပြီးနည်းနည်းလေးပြုံးနေရင်ပေါ်သွားတယ်ပေါ်တဲ့အခါမှာဆွေတော်လေးစုလည်းပေါ်တော့ပါတယ်ဆွေတော်လေးစုကနေပြီးတော့ယောင်ကြီးတော်လေးကွန်မြူပြီးတော့ထွက်လာတယ်။အဲဒီယောင်ကြီးတော်လေးဟာထန်းလုံးကပမာဏရှိတဲ့အခိုးအလေးယောင်ကြီးတော်အခိုးလေးကြီးနေဖြစ်ကြတယ်။အဲဒီယောင်ကြီးတော်အခိုးလေးကြီးတွေကဘုရားရှင်ရဲ့ဥက္ကောင်းတော်ကိုလက်ရရဲ့သုံးရင်လက်ပတ်ပြီးတော့မှကျော်တော်လေးစုရဲ့အပြတ်မှလည်းတဖန်ပြန်ပြီးတော့ကွက်ကြောက်သွားတယ်။ဒီမှန်တော့ကိုကြည့်လိုက်ခြင်းအဖြစ်ဘုရားနာလကမြတ်စွာဘုရားပြုံးတော်မူပြီဆိုတာသိတယ်။ဒီလိုက်တဲ့အချိန်ကကြတော့သူကဘယ်လိုစဉ်းစားတယ်လဲ။နာဗုဒ္ဓအဟိတုအပိစ္ဆာတိတံပါတုကရုံတိဗုဒ္ဓသမထံဗုဒ္ဓမြတ်ရှင်တို့သည်အဟိတုအပိစ္ဆာတဲ့ရဲ့ဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းတရားအမိထောက်ပံနေတဲ့ပိစ္ဆာအကြောင်းတရားသင်္ချာမရှိပါပဲဖြစ်တဲ့တိတံပြောရခြင်းကိုနာဘာတုကရုံတိခြင်းရှာပြုရရှိတော်မမုံကြလေကုန်ဘုရားရှင်တို့ဟာယုံရဖို့ရန်အတွက်တည့်ရဖြစ်ပေါ်စေတဲ့ဟိတုအကြောင်းတရားဘာပိထုံပနေတဲ့ပြည့်စည်တဲ့အကြောင်းတရားဒီအကြောင်းတရားကြီးမရှိဘဲနဲ့ယုံရခြင်းဆိုတဲ့ဒီအမှုကိုပြုတော်မူရဓမ္မတာမရှိပါဘူးသူကသင်္ကရသင်္ကရပြီးတော့ယုံရတော်မူခြင်းရဲ့အကြောင်းရင်းကိုဘုရားရှင်အမင်းများဆရာပါတယ်အဲ့ဒီလိုမင်းများနဲ့ဥဒရတဲ့အချိန်ကမှဘုရားရှင်ကဗာမေးကြီးလေရေသောအာနန္ဒမလာကာရောဣမေသပုဇာယအနုဘာဝေနသတ္တသဟနာကပိဒေဝေသုဇမနုတေသုဇတန္တရိတဝါဗရိယောတာနိသုမရိသသုမနေသရောနာမမိစေကဘုဒ္ဓဘွေတိအာနန္ဒညီဝအာနန္ဒဣသောမလာကာရောဣပန္ဒေတိဣမေသပုဇာယဣပုဇောခြင်းဣဣမိတာပူဇာယဤပံပူဇောခြင်းဤအနုဘဝေနတကုတ်ရှင်သောအနုဘောကြောင့်တတသဟာတာကပိကဘာတသိမ့်ဖြင့်၌တတသဟာတာကပိကဘာတသိမ့်တို့ကာလပလုံးယေဝေသုဇာနတ်ပြည်တို့၌၎င်းမနုဿေသုဇာလူပြည်တို့၌၎င်းသန္တရိတဝါခြင်းဤပြင်းစားရသည်ဖြစ်၍ဝိယောတနိနောက်ဆုံးဘဝ၌သုမနိတ္တရောနာမပိစိကဘုဒ္ဓောသုမနိတ္တရအမိရတဲ့ပိစိကဗုဒ္ဓဘုရားရှင်ဒီဘုရားတည်ဖြစ်ပေလိမ့်မယ်ဒီပေါ့နော်ကဗာတသိင်္ဂလပန္နလူပြည်နတ်ပြည်မှာရှင်းရမယ်ရှင်းနေပြီတဲ့အချိန်ခါမှာနောက်ဆုံးဘဝရောက်တဲ့အချိန်ခါကြလို့ရှင်သုမနိတ္တရအမိရတဲ့ပိစိကဗုဒ္ဓဘုရားတက်ဆူဖြစ်နေတယ်လို့ဒီလိုဘုရားရှင်ကအမိန့်ပေးတယ်ဒီလိုဒီညမှာကြည့်ပါတကဘာဟာဘယ်တော့ကြားနေဆိုတော့မင်းနဲ့ခမကြည့်ပါနော်ဘာဥကာလဆိုကြပါစို့ဒီလောက်ကလည်းပြောခဲ့ပါတယ်နော်ဘာဥကာလမှာလူတွေဟာမရင်မတက်ထင်အောင်အသက်ရှင်ကြပါတယ်အဲဒီလိုအသက်ရှင်ရကနေပြီးတော့အသင်ရှင်ရတဲ့လို့ခေါ်တယ်အဲဒီကနေပြီးတော့ဇနိကနေအသင်ရှင်ရဒီလိုဆုတ်ကတက်ကဒီဆုံးကိုဘာလို့ခေါ်လဲအန္တရကတက်ကအန္တရကပုံ64ကျင်းကြည့်ရင်ဒီကဘာဒီဓမ္မတာအလျောက်ပြည့်တယ်ပြည့်နေတယ်လည်းဘယ်တော့ကြာလဲ64တောင်ကြာတယ်ပြည့်ပြီးတော့ဘာမှမရှိဘဲနဲ့လဟာပြင်အတန်းကြီးနေတယ်လည်းဘယ်တော့ကြာတယ်လဲ64ကျင်းအန္တရက64ကျင်းတော့ပဲကြာတယ် ဘာဒီမိုးရွာဒီကစပြီးတော့ဘာဘာကြီးလူနေလို့ရတဲ့အဆင့်နေလနဲ့ကတာယာရီစုံနေတဲ့အဆင့်အဖြစ်ဘာပြန်ပြီးတဲနေတာကလည်းဘလောက်ကြာတယ်64ခါလောက်ပဲကြာတယ်64လေးလီဆိုတော့အဲ့ဒါကိုဒီကဘာလို့ခေါ်ပါနော်အဲ့ဒီလိုကဘာပေါင်းဘလောက်အကျိုးပေးနေပြောတယ်ကဘာတလေးနော်ဒါပါတဲ့ဘင်္ဂောကိုဆက်လက်ပြီးအကျိုးပေးတဲ့ကုသိုလ်ဓာတ်လေးတခုပြုစုပြုထောင်လိုက်တဲ့အချိန်အခါကိုကြည့်မယ်ဆိုလို့ရှိရင်တော့နိုင်ပိုင်းတော့ရှိကောင်းရှိနော်နိုင်ပိုင်းတော့ရှိမယ်တနင်္ဂနွေခန့်လောက်မှသူပြုစုပြုထောင်လိုက်တဲ့ဒီကောင်းမှုကုသိုလ်ကံကအကျိုးပေးမှဘယ်လောက်ပေးမလဲကဘာတသိကလပလုံးအကျိုးပေးမယ်ကဘာတသိကလပလုံးအကျိုးပေးတဲ့အချိန်ခါမှာဘယ်မှာအကျိုးပေးမလဲလို့မေးတော့လူပြည်နဲ့ပြည်ရေးမှာအကျိုးပေးနောက်ဆုံး3မိနစ်တရာအညီရတဲ့ဒီစေကဗုဒ္ဓဘုရားရှင်နဲ့ဖြစ်အောင်မယ်ဆိုပြီးဒီလိုမြတ်စွာဘုရားကဇာတိပေးပါဆရာဝတ္ထုတို့တည်တည်ပြည့်စုံတော့တဲ့အမျိုးတွေကိုသူ့ပုံလိုက်မယ်ဆိုရင်ပေါ့နော်ဒီကဘာတကဘာအတွင်းသရဝတ္ထုတို့တည်တည်ပြည့်စုံတော့တဲ့အမျိုးတွေကိုသူ့ပုံလိုက်မယ်ဆိုရင်ဒီအမျိုးတွေကလည်းအကြိမ်မဆင်းမြင့်မပြည့်စုံခဲ့ဘူးဆိုရင်ဝေပုံလတောင်လောက်မြင့်တယ်တောင်ကြီးတောင်ဖြစ်နေတယ်သို့မဟုတ်ဒီဥဇနာလောက်မြင့်တယ်တောင်ကြီးတောင်ဖြစ်နေတယ်လို့ဒီလိုအဆိုရှိပါတယ်ဒီကဘာတကဘာမှာတော့အတူတူကြည့်ပြည့်စုံရမယ်ဘောဒီဘလို့များတယ်ဆိုတာခမန်းကြည့်ပြီးတော့နော်အဲဒီလောက်ဘောကနေများနေတဲ့ကဘာပေါင်းတစ်သိန်းအဲဒီအတွက်မှာအပယ်လေးဖို့တစ်ခါမှမကြမရောက်ရဘူးဆိုရင်ဒီအခွင့်အရေးကြီးတယ်အမတန်ကြီးတယ်ပုံစံတဲ့အခွင့်အရေးလို့မပြောနိုင်ဘူးလားယက်ကြီးနော်အလုံးကြီးမနေတဲ့အခွင့်အရေးတစ်ခုကအပယ်တန္တရာကြီးမှလွတ်မြောက်ဖို့ဆိုတာအမတန်ခက်ခဲတဲ့အလို့ဒီတော့ဒီကောင်းမှုကိုတခုပူဇော်တဲ့ပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုဒီလိုသွားပြီးပူဇော်လိုက်ခြင်းဒီဟုသောအကြောင်းကြောင့်ဒီနောက်ကဘာတရီတို့ကလည်းကတော့ဇက်တဲ့ကောင်းတဲ့အကျိုးတရားတွေကိုရရှိမယ်ဆိုရင်မပူဇော်သင့်ဘူးလားပူဇော်တဲ့ဒီဘဝတွေကိုဘုန်းကြီးကောင်းတယ်လို့ပြောနေလို့ရပုံဘူးနော်ဘောမင်းကြီးတို့မင်းကလေးတို့မနှဲ့လေးတို့မေတော်ကြီးတို့ကိုပူဇော်တာဆိုင်ရင်ဒီပူဇော်ရာဟာအလုံးအစင်တတ်မြင်မတဲ့ပူဇော်ခြင်းဖြစ်တယ်ဆိုတာသဘောပေါက်စေခြင်းလို့ပြောနေတာပါနော်ကဲနောက်တစ်ခုဒီဘုဇဝဲကြီးမှာပဲဘုရားရှင်ကဘိဇတ်တိကနဲ့တော်လေးစုံလာတဲ့အတွက်ဂါထာဒေသနာတော်လေးတခုဟောပါတယ်။အဲဒီဂါထာလေးကိုဘုရားရှင်ကဘယ်လိုဟောလဲ။သင်္ခါကမ္မံကတံတတုယံကတ္တဝါနာနုတ္တပတိ။ယတပိတိတောသူမနောဝိပါကံပတိဇေဝတိ။ယံကမ္မအကျင့်ကောင်းဖို့ကုသိုလ်ကံကောကတ္တဝါပြုလို့ခြင်းပြုလို့ရခြင်းကြောင့်နာနုတ္တပတိနောင်တတ္တဖံဖူပံဟုမရှိပေ။ကောင်းမှုကုသိုလ်တစ်ခုပြုပြီ။ငါပြုမိတာတော့မှားပြီဆိုတဲ့ဒီလိုနောင်တတ္တဖံဖူပံမှုရှိနေတဲ့ဒီကောင်းမှုကုသိုလ်မျိုးဟာအထင်တတ်နေသွားတယ်။နေနေဆိုတော့ဘာပြောတာလဲ။နောင်တတ္တဖံဖူပံနေတဲ့ဆရာကသုက္ကုသသဘောဖြစ်တယ်။ဒီသုက္ကုသကကုသိုလ်နဲ့အကုသိုလ်အကုသိုလ်နဲ့လို့မင်းရင်သွားဖြစ်မလို့ဖြစ်မလဲ။အကုသိုလ်မိမိမျိုးနဲ့ကောင်းမှုကုသိုလ်မှာအကုသိုလ်တရားကဆံရမထားဘူးလားဆံရနေပြီဆံရနေတဲ့အဲ့ဒါဒီကုသိုလ်ကံဒီအဆင့်နေနေတကယ်ကြည့်ကုသိုလ်ပဲဖြစ်တဲ့ထားအောင်တော့ဒီဩမကကုသိုလ်အမြန်စားကြည့်တဲ့ကုသိုလ်ပဲဖြစ်သွားတယ်အမြန်စားကုသိုလ်ပြောမလားမဖြစ်တော့နော်ဒါကြောင့်အမြန်စားကုသိုလ်တွေဟာအကျိုးပေးတယ်ရင်အမြန်စားပဲအကျိုးပေးအကျဉ်းတန်းကြတဲ့ကုသိုလ်ကလည်းအကျိုးပေးတဲ့အချိန်ကမှအကျဉ်းတန်းကြတာအကျိုးပေးဒီလိုနေရာကိုမမောပြီးကောင်းမှုကုသိုလ်ကိုပြုရမယ်လို့ဘုန်းကြီးပြောလို့နေတာမဟုတ်ဘူးနော်ဒီနေရာမှာအကျဉ်းတန်းကြကြကောင်းမှုကုသိုလ်ကြောင့်အကျဉ်းတန်းကြတဲ့အကျိုးတရားရနိုင်ပုံကိုသဘောပေါက်စေခြင်းနဲ့အတွက်သာပြောနေခြင်းဖြစ်ပါတယ်နော်ကဲဉာဏ်ကမအကျဉ်းကုသိုလ်ကံကောကတ္တဝါပြုစုဖြင့်ဒီပြုစုမြတ်ထောင်ရည်ကြီးခြင်းကြောင့်နာနုတ္တပတိနောင်တတဖံဖူပံဟုမဖြစ်တော့ပေ။ပိတိတောပိတိနေရှင်တွဲလျက်ဒီပိတိတောပိတိတောပိတိနေရှင်တွဲလျက်ဒီတော့ဝမ်းမြောက်ဝမ်းသာသောစိတ်ထားရှိခြင်းဖြစ်ပေ။ဒုမနောသောမနန္တဝေဒနာနေရှင်တွဲလျက်ဝမ်းသာသောစိတ်ထားရှိခြင်းဖြစ်ပေ။ပိတိတောပိတိနေရှင်တွဲလျက်နှစ်တဲ့သောစိတ်ဓာတ်ရှိသည်ဖြစ်၍သူမနောသောမနတဝရဏနှင့်ရှင်တွဲသည်ရှင်တွဲလည်းရဝမ်းမြောက်သောစိတ်ဓာတ်ရှိသည်ဖြစ်၍ယတ္တ ယတကမ္မတအကျင့်ကံဤဝိပါကအကျိုးတရားသည်ယတကမ္မတအကျင့်ကံဤဝိပါကအကျိုးတရားကိုပရိသေဝေတိမိဝေရပေ၏ကတံပြုလို့ရည်ပြီးတော့ဒေသကမ္မံထုတ်ပြသောသောကုသိုလ်ကံယောတိကတာတုကောက်ခပါပေ၏။ဘာပြောလဲ။ကောင်းသောကုသိုလ်တစ်ခုပြုပြီးနောက်တတ်တဲ့ဘာပူပန်မှုမရှိဘူး။ပီတိနှစ်သက်ဝမ်းမြောက်တဲ့ပီတိနဲ့ရှင်နေတဲ့သိတဲ့ဒေသဖြစ်နေတယ်။သုမနာသောမနတဝေဒနာနဲ့ရှင်နေတဲ့ရှင်လန်းဝမ်းမြောက်တဲ့သိတဲ့ဒေသဖြစ်နေတယ်။အဲ့ဒီလောကမြတ်တစ်ခုကိုပြည့်စုံပြုထောင်လိုက်ပြီဆိုရင်ထုတ်ကံရဲ့အကျိုးစရာကိုတစ်ချိန်မှဒီပုဂ္ဂိုလ်ဒီခံစားရတယ်။အဲ့ဒီလိုကောင်းတဲ့အကျိုးတွေကိုရှင်ရှင်လန်းလန်းတက်တက်ကြောက်ကြောက်ဆန်းဆန်းသာသာဖြင့်ခံစားနေရတဲ့ဒီကံမျိုးကိုပြည့်စုံပြုထောင်လိုက်ခြင်းဒီတိတ်ကောင်းတယ်လို့ဒီလိုဆရာကဟောနော်။ဒါကြောင့်ဉာဏ်တစ်ခုကိုပြည့်စုံပြုထောင်ပြီဆိုလို့ချင်းမလွဲမချောင်သာလို့သာလှုပ်လိုက်ရတဲ့စိတ်ထဲမှာမကြည်လင်မှုဆိုတော့ကောင်းသလား။မကောင်းနော်လူတဲ့အချိန်ကမှနောင်တတပံပူပန်မှုတွေဖြစ်ရမယ်ဆိုရင်လည်းကောင်းသလား
မကောင
်းဒါကြောင့်လူပြီးတဲ့အချိန်ကမှလည်းနောင်တတပံပူပန်မှုမဖြစ်စေရဘူးလူတဲ့အချိန်ကမှလည်းနှစ်သက်ဝမ်းမြောက်နေတဲ့နှစ်သက်မှုပြီးပြီးဝမ်းမြောက်မှုသောမနတဝေဒနာတို့နဲ့ရှင်တွဲနေတဲ့စိတ်ဓာတ်တွေဖြစ်နေရအဲ့လိုဖြစ်ခဲ့မယ်ဆိုရင်ဒီကံရဲ့အကျိုးကြောင့်တစ်ချိန်မှတော့ပြီးဝဲရမယ်။ပြီးဝဲခဲ့ရင်ဒီဘာအကျိုးသာပြီးဝဲရမလဲ။မြစ်သက်ဘွယ်ချမ်းသာဘွယ်ဝမ်းမြောက်ဘွယ်အကျိုးတရားတွေကိုတော့ပြီးဝဲရမယ်။ဒါကြောင့်ဒီလိုကံမျိုးကိုပြီးဆိုရွတ်ထောင်ခြင်းတွေသိကောင်းတယ်လို့ပြောခြင်းနဲ့ဒီဒေသနာလေးဟောဆရာဒီလိုမြင့်တဲ့နေတဲ့ပြည်ပြီးဝမ်းမြောက်နေတဲ့ပေါင်းမတော်ဝိရဏလေးကျင်သွင်းနေတဲ့စိတ်ဓာတ်ကြီးပြည့်စုံပြည့်ထောင်လိုက်တဲ့ဒီကံလေးတွေသိကောင်းတယ်လို့ဆက်ဆိုင်ရဟောတယ်အဲ့ဒီကံလေးကိုကြံကြည့်ပါဒီကံတွေနဲ့ကြည့်လိုက်တဲ့ကံဟာအနည်းငယ်ကကောင်းမှုကုသိုလ်လို့တော့မပြောနိုင်ဘူးလားပြောနိုင်ပါလားလူဘဝဆိုအရင်နဲ့ကြည့်နိုင်ခြင်းအနည်းငယ်ကကောင်းမှုကုသိုလ်လို့တော့ပြောနိုင်မှာနော်ဒါပေမဲ့အဲ့ဒီအနည်းငယ်ကကောင်းမှုကုသိုလ်ရဲ့အကျိုးတရားကိုကြံကြည့်လိုက်တဲ့အခါကျတော့ဘယ်လိုဖြစ်နေလဲေဝအဘဂံဖြင့်ဒေသံဘုဇာတိကရတန်ဟိတံယသုခာယဟောတိဒီဝိရိတကယေဝဤသို့လျှင်ဒေသံသောသုမနာပန္နေခြင်းသို့သောသူတော်ကောင်းတို့ဤဒေသံသောဘုရားရှင်တို့အားအဘဂံဖြင့်ဘုဇာတိရဲ့သူတော်ဘုဇာတိရဲ့ဒေသံဒီကရတန်ဒီနေသာအရှင်မြတ်သောအရှင်ကကလတို့ကလုံးဒိဒာယလူနိဗ္ဗာန်သို့နံသောအကျိုးဒီဘုံကိုရရှိရာအလုဟာဒုက္ခရလည်းလည်းဘာသုံးကံကံခန္ဓာဒုက္ခကိုသုံးဆောင်ခံကြဖို့ရန်အလုံးစုံဟောကြည့်ဖြစ်ပါစေ၏။အနည်းငယ်သောကောင်းမှုကုသိုလ်လေးတစ်ခုဘုရားဆက်ကြည့်တော်ရည်ရတော်ကောင်းတွေမှာပူဇော်လိုက်တဲ့ဒီပူဇော်ခြင်းကိုညဉ့်ညံရာခြင်းနဲ့သောသောအချိန်ကာလဘလုံးလူနဲ့နေပါသုံးလံသောခန္ဓာဒီကိုလူနဲ့နေပါသုံးလံသောခန္ဓာလို့ခေါ်ဆိုအပ်တဲ့အကျိုးတရားဒီကိုရရှိဖို့ရန်လူနဲ့နေပါသုံးနာနဲ့ခန္ဓာနဲ့ခေါ်ပြီးအဲ့ဒီဈာန်နာဒုက္ခတွေကိုသုံးဆောင်ခံစားဖို့ကအပြတ်မဖြစ်ဘူးလားဖြစ်နေတယ်လို့အကြည့်ဆိုအမည်ရဲ့တော့ဘုရားရှင်ဘုရားသိပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုဘုရားလိုက်တဲ့အပြတ်ဒီလိုမုံမြင့်တဲ့အကျိုးများတွေကိုရရှိခြင်းကြောင့်ဘုရားသိပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုဘုရားရှင်ကိုမင်္ဂလာလို့မြတ်စွာဘုရားကဟောနော်အဲ့ဒီကဒီရမှာဒါကတော့အမိကဘုရားခိုင်းတာနေထုတ်ပြန်ထားတဲ့ပုံစံလေးတစ်ခုနော်သို့တော့ဒီနေရာမှာအာမိဒပူဇာနဲ့ပฏิပတ်တိပူဇာသို့မဟုတ်ဓမ္မပူဇာဆိုပြီးတော့ပူဇာနှစ်မျိုးရှိပါတယ်။အဲဒီနှစ်မျိုးတည်းကအာမိဒပူဇာကိုပူဇော်ခြင်းတဲ့ဓမ္မပူဇာပฏิပတ်တိပူဇာခေါ်တဲ့ကျင့်ဝတ်ပฏิပတ်တိတရားကိုပူဇော်ခြင်းကိုပြည့်စုံတော့ပူပြီးဖြစ်ခဲ့တဲ့သဘောရှိတယ်။ဒါကြောင့်လည်းတရားမိပါရည်ရဲ့အဆုံးအမကိုမလိုက်ရတဲ့ပုဂ္ဂိုလ်ဟာတရားမိပါကိုမြင်လို့တဲ့ပုဂ္ဂိုလ်လို့ပြောနိုင်မလားမပြောနိုင်ဘူးတရားမိပါရည်အဆုံးအမအတိုင်းလိုက်လာပြင့်ကြံကျိုးကိုအားထုတ်နေတဲ့ပုဂ္ဂိုလ်ကလည်းတရားမိပါအပေါ်နဲ့အကျိုးသိပြီးတဲ့ပုဂ္ဂိုလ်အလေးအမြတ်ပြုနေတဲ့ပုဂ္ဂိုလ်တရားမိပါကိုမြင်လို့တဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလားဟုတ်ဟုတ်ဒါကတရားမိပါရည်မိပါရည်ကိုကျင့်ဖို့ပฏิပတ်ဖြင့်တနည်းပူဇော်နေခြင်းဖြစ်တယ်အဲအလိုက်လိုပဲမြတ်စွာဘုရားအဆုံးအမပြိပတ်ကိုလိုက်လာကြည့်ကြံကြောက်ကိုပေါင်းမြတ်အထုံးနေတဲ့ပုဂ္ဂိုလ်ဟာဘုရားအပေါ်မှာကောင်းစွာပ အယောအဘိဓိရဲ့ပုဂ္ဂိုလ်အလေးတို့ပြုနေတဲ့ပုဂ္ဂိုလ်ဉာဏ်နဲ့တဲ့ပုဂ္ဂိုလ်ပူဇော်နေတဲ့ပုဂ္ဂိုလ်ချီးကျူးနေတဲ့ပုဂ္ဂိုလ်လို့ခေါ်နေတာနော်။ဒါကြောင့်လည်းလို့မြင်ရင်တော့ဒီအာမိဒပူဇော်နဲ့ဓမ္မပူဇော်နှစ်ခုရှိတဲ့အလက်ကဓမ္မပူဇော်ကိုဖျက်ဆီးတာပုံပြီးဖြစ်ဆိုင်တဲ့အကြောင်းကိုအိမ့်နေတာမတန်ရင်အတွင်းနဲ့မှမဆောင်ပြတ်။အိမ့်နေတာတန်တဲ့ညမှာဟောစားတဲ့တရားလေးရှိပါတယ်နော်။ဒီလိုဉာဏ်မှာအမျိုးကောင်းတဲ့အမျိုးကောင်းသမီးတွေကဘုရားကိုကျင့်ကိုပฏิบัติလို့ခေါ်ဆိုအပ်တယ်။တရားဓမ္မဖြင့်ပူဇော်ခြင်းနဲ့ဓမ္မပူဇော်ခြင်းပူဇော်ခြင်းနဲ့ပြုခြင်းဘယ်လိုလုပ်ရမလဲ။အမျိုးကောင်းတဲ့အမျိုးကောင်းသမီးမှန်တဲ့နဲ့ဆိုရင်နောက်တဲ့ပြဏိကုံရေရ။ပြဏိကုံရေရမယ်ဆိုတာကဘာပြောတာလဲ။ဘုရားတရားမှန်ကန်ခေါ်တဲ့ယရဏသုံးပါးဆိုတာကိုယ်ကိုသိကြရ။ယရဏသုံးပါးရဲ့ဒီမဲ့မှာရှိတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်ဘယ်ပုဂ္ဂိုလ်ကိုမဆိုးကိုယ်ပဲမှုသိက္ခာမှုပြီးပါမလားမပြီးပါဘူးပြီးခဲ့ရင်မသိဘူးလေသောက်ပြီးသားတဲ့ပြဏိကုံတွေအလိုလိုနေရှင်းသွားပါတယ်ယရဏသုံးပါးရဲ့ဒီမဲ့ထဲမှာဘုက္ကလဖြစ်သားနေတဲ့အဖြစ်ကြောင့်ကြီးလည်းမပါဘူးလားဘာကြောင့်လဲဘိုးတော်တို့ဘုံငင်းကောင်းတို့မေတော်ကြီးတို့မသိလေးတို့မင်းကြီးတို့မင်းကလေးတို့ကြက်ပြီးအဲ့ဒီပုဂ္ဂိုလ်တွေကယရဏသုံးပါးတွေမှာပါတာမပါဘူးမြေနာသုံးပါးရဲ့ဉာဏ်မှရှိနေတဲ့ပုဂ္ဂိုလ်တွေပဲအဲဒီပုဂ္ဂိုလ်တွေကိုကိုယ်ကိုယ်ရအားထားရအဖြစ်နဲ့ယုံကြည်ပြီးမှပြီးတော့သွားပြီးရှိကိုဝုတ်ပြလိုက်ခြင်းနဲ့ဒီကိစ္စတွေပါဖြစ်တယ်မူလစောက်နေတဲ့ပရဏဂုံတွေအလိုလိုရရှိသွားတယ်ဒီလိုလိုချင်းခေဘုံပြရောက်ပြီးဘုံကြီးပြတ်သွားပြီးရှိကိုပြီးတဲ့တုံးလေးမှတဲ့ပုဂ္ဂိုလ်တွေပရဏဂုံပြတ်တယ်လို့မပြောဘူးလားဒီလိုလိုမဘူးကြတာဟမ်မဘူးလေအဲဆံကြမယ်ရှင်နေပြရရင်ကိုဘိုးဘကြီးထံသွားပြီးတော့ကျွန်တော်မမကြောက်ဘူးမကြောက်ပါနော်ဘယ်နဲ့ကုန်ကြက်မလားမပြဘူးလားရှင်နေတယ်အဲ့ဒီရှင်နေဘိုးဘကြီးလူငယ်နေနေဟမ်ဘိုးကြီးတော့ရေးကြည့်ရရင်ခန်းကြီးတော့ကြားရတယ်အမေရှိဘူးပါလေမသိတဲ့လူတွေကပြောရင်နားမလည်တဲ့လူတွေကယုံကြရဲ့ဟုတ်တယ်မဟုတ်ဘူးအဲ့ဒီဒီလိုဘုဘကြီးတဲ့ခရင်ကုံဘုဘကြီးတဲ့ရှိတယ်လို့ပြောတဲ့ပုဂ္ဂိုလ်ကသူတို့ကလည်းဒေသာတိလို့ပြောတာလား။ဟင်။ညုံတဲ့လူတွေကတော့နားလည်လို့ညုံတာနားမလည်လို့ညုံတာ။အဲ့ဒါမသိတဲ့လူကပြောတယ်နားမလည်လို့ဒီတွေကညုံရတာပဲနော်။ဒါတော့ဖြစ်တယ်။အဲ့ဒါဒီညမှာတရဏဂုံခံရတယ်။တရဏဂုံခံရပြီးတော့တရဏဂုံပြည့်စည်ခြင်းရဲ့လက်ကအကြောင်းတစ်ခုရှိနေသေးတယ်။ဘယ်လိုဒီတဲ့ပုဂ္ဂိုလ်ကိုဥပဒကလို့ခေါ်ပါတယ်။အမျိုးမျိုးဖြစ်တဲ့ဥပဒိကမှာအမျိုးသားဖြစ်တဲ့ဥပဒကလို့ခေါ်တယ်။ယေရနာသုံးပါးကိုပုဂ္ဂိုလ်သိကြနေတဲ့ပုဂ္ဂိုလ်တွေကိုဆိုလိုပါတယ်။ဥပဒကတွေလည်းယံပြည့်ပြည့်နဲ့ကျင့်ပရိပတ်တွေကိုရိုက်ခြင်းကဟောထားပါတယ်။အဲဒီကျင့်ပရိပတ်တွေထဲမှာအရေးကြီးဆုံးဖြစ်တဲ့ကျင့်ပရိပတ်ကတော့ငါးပါးတိလဖြစ်ပါတယ်နော်။အဲဒီငါးပါးသီလကိုသဘာဝ၎င်းနှစ်ပါးသော၎င်းငါးပါးလုံးသော၎င်းပေါ့နော်ရှုဖို့ခြင်းနဲ့ပြည့်စည်ခြင်းနဲ့ဆိုရင်ဒီဥပဒကကျင့်ကိုပြည့်စည်တဲ့အချက်ဒုက္ခကုကိုဥပဒကလို့ခေါ်သေးတာမဟုတ်ဘူးဥပဒကမဟုတ်တော့ဘူးဆိုရင်ဒါလည်းကုန်လို့ပြည့်မသွားဘူးလားပြည့်သွားပြီးတော့ဒါလည်းကုန်မပြည့်စည်တဲ့ပုဂ္ဂိုလ်ကငါးပါးသီလခေါ်တဲ့ခြင်းကိုပရိသတ်ကိုမြင်အောင်ဖြစ်ခြင်းကိုမလိုဘူးလားလိုအပ်တယ်ဒါကြောင့်အထက်ကရန်ဆရာတော်ကယန္တယေကုလဗုဒ္ဓံပရဏဂမေလိသသစ္စာပတ္တပတိဂဟနိနာဥမောသင်္ကသမဒါနိနသုပါရိတုတိသီလာတိဟိသအတနကုလေတိဘဂဝန္တပုဇိတိဆိုတာဒီလိုဖတ်တာပါပြောတယ်လောကမှာမြေကောင်းတော့အမျိုးကောင်းကြီးတွေရှိကြတယ်အဲ့ဒီအမျိုးကောင်းတော့အမျိုးကောင်းကြီးတွေဟာပရဏဂမေလိသောကောင်းသာပြီးကြတယ်ဒိဋ္ဌာပုဒ်တွေကောင်းသာခရီးသွားပြီးတော့ပြင်ကြတယ်ဥပုဒ်တွေကိုရှင်းလို့ရတယ်ဥပ္ပောအင်္ဂဏ်ရက်လေဒီလလေကိုဆောက်တည်ပြီးတော့ဘာသာဥပ္ပောသံသုံးကြတယ်။ဘုဒ္ဓဘာသာတို့ဒီဒီလနဲ့ခေါ်ထုတ်အပ်တဲ့ဒီလာကြီးလေးပါကိုချင်းချင်းအောင်ပြည့်ကျင်ကြတယ်။ဘုဒ္ဓဘာသာတို့ဒီဒီလနားလည်ကြလေနဲ့ဒီလာကြီးလေးပါလူတွေတို့ပြောရင်လည်းနမတိဗာရိနောကနဝရဒီလာဆရာကငါးပါးဒီလစစ်ပါးဒီလကိုရပါဒီလစေပါးဒီလတွေပဲနော်။ယဟန်တို့အတက်တယ်ယဟန်တို့ဆံယဝီသိက္ခာပုတ်တိရတယ်ပဲပါတိမောကသံဃာတိရလို့ခေါ်ပါတယ်။မောဂနိတိလကတော့အိန္ဒိယသံဃာတိလ မျက်စိနာနာတရားကိုနှလုံးလုံးထောက်ထားတဲ့ဒေါရချုပ်ဘာမှပြိတ္တာတွေမဝင်အောင်ပြိဆိုတဲ့အဓိကပဲ။ဘာနဲ့ပြိဆိုမလဲ။မိမိရဲ့စိတ်ကိုမိမိတို့ကသမထနေထဲမှာရှိနေတယ်သမထကမထအာယုံနဲ့ဆိုပြုပြင်ထားတယ်။ဝိပဿနာနေထဲရောက်နေပြီဆိုတော့ရှင်တော်ဝိပဿနာဘာဝနာကမထအာယုံနဲ့တော့မိမိတို့ရဲ့စိတ်ကိုအမြဲတမ်းပြုပြင်ထားရမယ်။ဥပမာလေးတစ်ခုနဲ့တရားဟောထားပါနော်။ဒီနေ့ကဒီနေ့ကဘာမလဲ။လေးဒီကောင်ကလည်းကျက်စားတယ်၊ညီကလေးကောင်ကလည်းကျက်စားတယ်။ကျက်စားလိုက်တဲ့အချိန်ကကျတော့မိညာနဲ့ခန္ဓာနဲ့ကလည်းနှမ်းပြေတော့ညီကလေးကိုမြင်တယ်။ညီကလေးကလည်းခန္ဓာနဲ့ကနှမ်းပြေတဲ့အခါလက်ကိုမြင်တယ်။နေတဲ့အချိန်ကမှလက်ကဘယ်လိုစဉ်းစားလဲ။ညီကလေးရဲ့အနားလိုက်ရောက်လာရောသူရဲ့လက်လိုက်တဲ့ရှင်နေတဲ့ဘောင်းလုံးခေါ်ဆိုအပ်တဲ့အင်္ဂါ၅ခုကိုသူရဲ့လက်ကိုအတင်းမှလုံးလုံးသွားထည့်သွင်းပြီးဆက်လိုက်။ဘောင်းကိုသူပြီးသုံးပြခြင်းနဲ့အရိကံတန်ကြီးသိကူးပြီးထည့်သွင်းထားလိုက်ပြီ။အရိကံမှာမြင်သေးတာနဲ့သူကဘယ်လိုစဉ်းစားကြလဲ။ဒီလက်ကဒီတိုင်းတော့မနေဘူး။ဒီချိန်တော့သူကလက်တော်၎င်း၊ဤတော်၎င်း၊ဘောင်းတော်၎င်း၊အင်္ဂါ၅ခုတည်းကတစ်ခုခုတော့အပြင်ဆက်ပါပဲ။ထွက်လာတဲ့အချိန်မှာထွက်လာတဲ့အင်္ဂါရက်ကငါပြိုက်ချက်ပြီးသွားမယ်ဆိုတဲ့ဒီဥပ္ပိရဲ့အနာကလည်းတိုင်ကျောက်။အရင်ကစောင့်မိလိုက်တဲ့အချိန်ခါမှာမြေမွေးကအနာမှာတိုင်ကျောက်နေပြီဆိုတာကိုသိတဲ့အချိန်လက်ကလည်းသိရဲ့အင်္ဂါ၅ခုကိုသိရဲ့ကိုယ်ပဲဥစ္စာဖြစ်တဲ့လက်ကအတင်းကလည်းအရင်မတက်အောင်ကြိုးစားပြီးတော့သူ့ပြင်းထားတယ်။စိတ်တိုင်းတော့အဲဒီဥပ္ပမအတိုင်းပဲ။မြေချင်းသားတို့ပြင်းထန်တယ်မိမိရဲ့ကိုယ်ပိုင်ဥစ္စာတို့ခေါ်ဆိုအပ်တဲ့ကမ္မဋ္ဌာန်းအာယုအတ္တမှာမိမိရဲ့သိသိကိုအမြဲတမ်းသုတင်းထားကြပါသုတင်းထားရင်ဘာဖြစ်မလဲခန္ဓာကလက်ကမိမိရဲ့ကိုယ်ပိုင်ဥစ္စာကြီးတဲ့လက်ခုအတ္တမှာမိမိရဲ့သင်္ကန်း၅ခုကိုသိသိပြီးတော့သုတင်းထားနိုင်တဲ့သွားအားရှိတဲ့အတ္တမျိုးဝေးရဲ့ကိုယ်ခဲချင်းဆိုတဲ့ဉာဏ်ချက်ကလျှောက်မသွားဘူးလားလျှောက်သွားတယ်မျိုးဝေးကလည်းကြတော့မကြောက်နိုင်လို့မျိုးဝေးကဆက်သွားတယ်အေးအဲ့ဒီပုံစံနဲ့ကျွန်တော်တို့ရဂဒနာမောဟအစရှိတဲ့ဒီလေသာနေဟာတိချင်းသားတို့ကိုသံဃာတစ်ချောင်းမှာကြိတ်ခဲကြီးတက်ဆက်သွားတော့နေပြည်ကြီးတွေဟုတ်တာသဘောနဲ့သိရပြီဟင်ဘဝကတို့မှာကြောင့်လိမ့်လို့အညီပါပြီအညီပါတဲ့ဒီအဝိဇ္ဇာကိုအခြေခံမောဟကိုအခြေခံပြီးတော့ကုသိုလ်ကံဒီကုနဲ့ထူထောင်ကြအကုသိုလ်ကံဒီကုနဲ့ထူထောင်ကြအကုသိုလ်ကံဒီကုဒီကောင်အပင်မသွားပြီးဟောမင်းနာရမင်းတိရမင်းကိုယ်တော်ကလည်းကိုယ်ကောင်းလိုက်တော့လေ။ကောင်းရပြီတိတိမှတော့ပြီးတော့အိုးကမင်းနိုင်ရမယ်သိရ။ဘယ်လိုကနေဒီအိုးလာလေးဒုက္ခဝေးပြီးနဲ့ပြေအောင်ပြန်ခဲနိုင်လို့မရကြလေ။အကြောင်းရင်းကိုအကြောင်းရင်းကိုပြန်ပြီးဆက်ပြစ်ကြည့်လိုက်တဲ့အခါအတိမဟုအဝိဇ္ဇာမောဟသို့သောဘဝတွေကိုကျေတတ်တတ်မဲ့နေတဲ့တဏှာလောဘသို့လူတွေကလုံလောက်နေအပေါ်မှာကျေတတ်တတ်မဲ့နေတဲ့ဒါနာလားဘုရားကုသိုလ်တရားရဲ့အပေါ်မှာကျင့်တော်မယ်လို့ပြုလုပ်ပြောထားနေတဲ့သင်္ခါရဒီကိစ္စကဤကအခြေခံအကြောင်းဖြစ်နေဘူးလားရှင်ဒီကိစ္စကဒီလိုဆိုတဲ့ဤမျိုးဝေးတွေရဲ့ကိစ္စတွေတန်ကျက်ကလက်ဖြစ်နေဆက်လက်ဖြစ်နေတော့ဘာလို့လဲဒီလိုရဲ့ဘောဂံဥစ္စာနဲ့ခေါ်ဆိုအပ်တဲ့ကမ္မဋ္ဌာန်းအာယုံအပြည့်စုံပြီးလို့ရဲ့ဘာဝနာစိတ်ကိုအမြဲတမ်းပြုပြင်ထားဖို့တော့မလိုဘူးလားဟုတ်ပါပြီဒီနေ့ကနေသက်တော်ကြီးပြန်ရည်ရဒါကလေးကြည့်လို့ငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငုံငဟမ်အဲဒီငါကြပြီတော့မြေကြီးအကြိုက်ခံနေတဲ့ဆိုလို့ရှိရင်တော့လုပ်မယ်ပြန်ရတော့နော်မြေကြီးအကြိုက်မခံရဘူးလို့ရှိရင်တော့လုပ်ရမှာလေမြေကြီးရဲ့ကိုယ်ပိုင်ဥစ္စာနဲ့ခေါ်ဆိုအပ်တဲ့ကမ္မထအာယုအပြည့်စုံမြေကြီးရဲ့ဘာဝနာစိတ်ကိုအမြဲတမ်းသုတ်သွင်းထားဖို့လိုမလို့လားဟုတ်တယ်အဲ့ဒီလိုသုတ်သွင်းနိုင်ရင်အိန္ဒိယဘာဝနာအဓိကဘုံဘုံကြီးလို့ခေါ်ပါနော်ပြင်းပြမှန်လေးပြီးတာမိနာစကားကြတော့ပြည်စီလေးပါကိုသုံးဆဲတဲ့အချင်းကမှပြုဆဲတဲ့ကနာချင်းချင်းပြီးသုံးဆဲတယ်နော်ဒီတကိုင်းကြီးတွေမျိုးအများအားဖြင့်လည်းရုပ်ဆောင်နေတဲ့ပြင်းပြသာပဲအမင်းလေးပြီးဆက်တဲ့ ဒီလိုသင်္ကေတမျိုးလေးနဲ့ဒီသီလတော့ကိုလုံးသေးတဲ့အရာမှသင်္ကေတပြီးတော့လုံးသေးတယ်လို့ခေါ်ပါတယ်။ဒီကနေ့တော့ညွှန်ပြရဲ့ဉာဏ်ကဘုရားဒီနည်းနဲ့ဆံပြပါဘူးနော်။ဟမ်ဒါတော့နည်းနည်းသိရကြနော်။တကယ်သိပြလည်းလေးသိတာဒီကပြအောင်လို့ကျင်းသွားဖို့မလိုဘူးလား။ဒီလိုနဲ့နောက်တစ်ခုကပါလဲ။အာဇီဝပါရိသတ်ဒီကအတ္တမိဝံကြောင့်သင်ခြင်းရ။ခန္ဓာ၄ဒိဋ္ဌိ၃ပါးဝိသေဒိဋ္ဌိ၅ပါးကိုအကြောင်းပြုပြီးတော့ရရှိရစီးတင်ဥစ္စာတွေနဲ့အတ္တမွေးရမလားမမွေးရဘူးလားမမွေးရဥစ္စာလူသားရင်နော်လူတရားရင်ဘုရားကလည်းလူရင်းလူတွေအတွက်ကြတာပါယဟန်ကများအတွက်တော့ယဟန်ကများဆိုင်တဲ့အာဇောပရိသေဒိဋ္ဌိတွေပြီးလိုက်ရှိပါတယ်နောက်တစ်ခုဘုရားမှု၅မျိုးတဲ့လက်နဲ့ဂုံတွေချင်းလူကောင်းဂုံတွေချင်းအစိတ်ဂုံတွေချင်းနောက်တစ်ခုလက်နဲ့ဂုံတွေရရဲ့အစိတ်ကိုဂုံတွေရရဲ့မွေးဇီဝကိုဂုံတွေရရဲ့နောက်တစ်ခုအသားရင်တိုးပါအောင်ပြုလုပ်ပြီးတော့မွေးရင်းလုပ်ပြီးတော့ဂုံတွေရရဲ့တတ္တဝါလိစ္စတတ္တဝါလိစ္စမန္တဝါလိစ္စဝိပအစိတ်ဂုံတွေရနောက်တစ်ခုလိစ္စဝါလိစ္စဒိဋ္ဌိရဲ့ဂုံတွေဂုံတန်ခုပဲမျိုးလဲမာမျိုးအဲဒီဂုံတွေခု၅မျိုးဖြစ်ရရှိတဲ့မြင့်ရှိကိုဒုက္ခတဲ့ရင်ဒါမိစ္ဆာအာဇီဝပဲလမ္မာအာဇီဝမဖြစ်ဘူးဂုဏ်တော်မှု၅မျိုးကိုကြောင်ကြပြီးတော့ဗျာဒိတ်မျိုးဖြစ်ကြောင်ဝင်ရရှိတဲ့ဉာဏ်ရှိဖို့ဆိုပြီးအတ္တမိမ့်နေခြင်းကဒါသမအာဇီဝပဲအာဇီဝမှန်တုတ်တိကသင်္ကေတရေလို့ခေါ်ပါနော်ဒါကလူပိုင်းဆိုင်တာပဲအဲ့ဒါလူလူရတွေကိုဖောက်ပြီးတော့မလုပ်မလဲအဲ့ဒီမိမိဖြစ်ကျင်ထားတဲ့ဖောက်ပြီးထားတဲ့တဏ္ဍကိုဖောက်ပြီးထားတဲ့အလိလဖောက်ပြီးထားတဲ့သူ့ဖို့ဖောက်ပြီးထားတဲ့သတ္တဝါရိသုတိတိကဟောတဲ့အလိလမိမိကျင့်သုံးနေတဲ့သမထဘာဝနာမိမိကျင့်သုံးနေတဲ့ဝိပဿနာဘာဝနာအဲ့ဒီဒီလသမားကြီးဒီညာခေါ်တဲ့သိစ္စာသုံးတဲ့အတိအကျတွေကိုဒီကလက်တွေဖြစ်ကျင်ပြီးတော့ဒီကျင့်ပရိသတ်ဖြင့်ငါဘယောက်ကိုပူဇော်လဲဆိုပြီးပူဇော်ခဲ့ရင်နော်အဲ့ဒီလိုပူဇော်တဲ့ပူဇော်ဖို့ရဲ့အကျိုးတရားကိုကောတိန္ဒပူဇာရခွန်ရဲ့တည်းကောအမေဒီကောသံဃာတော်ပုဂ္ဂိုလ်တ attva သည်ဣဒံသုတ္တဝါဒိဘုဒ္ဓယတမဘုဒ္ဓဤဘဏအကျိုးတရားကိုဝန်ဤတိဖြစ်သောနိုင်ပါလတ္တိဒီလိုသင်ရတဲ့ကိစ္စလက်ကျင့်ကြည့်ပြီးတော့သူ့ဘုရားရှင်ရဲ့ကျင့်သုံးပြီးတော့ဒီလိုကြည့်နေမှတော့ငြင်းချင်းချင်းအောင်ဖြစ်ပြီးတော့သမထဘာဝနာဤပေါ်များအထုတဲ့ဥပဒနာဘာဝနာဤပေါ်များအထုတဲ့ပေါ်များအထုချင်းချင်းဒီဓမ္မပူဇော်ခေါ်တဲ့တရားရှင်တရားရှင်ကိုသိသိသာသာပူဇော်ပါအဲ့ဒီလိုပူဇော်ခဲ့မယ်ဆိုရင်သောပူဇော်နေတဲ့ပုဂ္ဂိုလ်ကြီးရဲ့သောပူဇော်ခြင်းကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်တရားတွေအကျိုးတရားကိုဘယ်ပုဂ္ဂိုလ်ကတော့ပြောက်နေလဲဘလောက်များပြောက်တာလဲဆိုတာဖိတ်ဆိုလို့ရပ်နေပါ့မလဲဒီလိုမှပြောကြလို့မရနိုင်ဘူးဟုတ်ကဲ့နည်းနည်းလေးပြောပြပါနော်ဒီလိုမျိုးကသမာဓိတကယ်လက်တွေ့ပြောင်းနေပြောကြပါဆိုနော်လည်းဒီလိုမျိုးပုဂ္ဂိုလ်ကအကျဉ်းနဲ့သမာဓိစကားအောင်မြင်သွားရင်တဏှာကြီးဇံဝင်ဆိုင်တဏှာကြီးရက်တဲ့ဒီဆန်သေးတယ်မဖြစ်နိုင်ဘူးလားဖြစ်ဘူးကုသိုလ်တရားတွေတဏှာကြီးလို့ရက်တဲ့ဖြစ်တယ်ဆိုလို့ချင်းအဲ့ဒီကုသိုလ်တွေဟာနည်းတဲ့ကုသိုလ်လားနော်တဏှာကြီးဝင်ဆိုင်ရင်တဏှာကြီးရက်တဲ့ဒီကုသိုလ်တရားတွေဖြစ်တယ်အချင်းဟောသိပြီးစမ်းရင်မကောင်းဘူးလားဖြစ်ကောင်းလုံးနိုင်ဝင်ဆိုင်ရင်လုံးနိုင်ရက်တဲ့ဖြစ်တယ်ဒါကဆောင်းနေဝိပဿနာဉာဏ်ကြီးတယ်မဲ့ဆိုလို့ချင်းတဏှာကြီးဝိပဿနာဉာဏ်ကြီးဖြစ်တယ်ဝိပဿနာဉာဏ်ကြီးကတဏှာကြီးလို့ရက်တဲ့ခြင်းကြီးဝိပဿနာဉာဏ်ကြီးကုသိုလ်ကြီးဘလို့ညောင်းနေပြီအဲ့ဒီကုသိုလ်အားလုံးကတဏှာအဖြစ်ကြီးနေတာကိုပဲသိနေတယ်ဆိုအားလည်းရှိမိမိကနိဗ္ဗာန်ဘက်ကိုမြင်နိုင်ဆက်ပြီးတော့ဒီဝိပဿနာဘာဝနာကံတန်းကိုသိရနေပြီအဲ့ဒါဒီဘာဝနာကံတန်းလေးကနိဗ္ဗာန်တို့လက်ရတဲ့ဥစ္စာကြီးမိကတဲ့မိကအောင်ရအောင်ပုံစံသိနေတယ်ဆိုအားလည်းရှိတယ်ဒီသမထဘာဝနာဝိပဿနာဘာဝနာရပါလို့ဘာအကျိုးမြတ်ရှိမလဲလို့ဆက်ပြီးတော့မြင်ရတာရှိနော်အကျိုးမြတ်ပေါ့လေမိမကိုတားဆီးပြီးဒီသမထဝိပဿနာဘာဝနာတွေကိုမိမိကအကြည့်နဲ့ကြိုးကိုပေါင်းများအထောက်လို့အကျိုးမလှလို့မိမမရသေးဘူးဆိုရင်ဒီနည်းနဲ့အောင်ဒီကနေ့ကမလျော့ကြခင်နဲ့မိမပေါင်းများထားတယ်ဒါအာလျော့ဆိုဒီမတ်ကြီးတော့ရောက်နိုင်ပါ့နော်ဒီမတ်ကျန်တဲ့လူသမ်းတော့တိုက်ကြကြည့်ပါနော်နမောအဋ္ဌေသင်္ကြန်ကတော့ဘုန်းကြီးခဏခဏဟောခဲ့လို့ပါတယ်။ဒီနေ့ညီဆက်တဲ့ဥပမာလေးတစ်ခုကတော့ခဏိကရဩဒိဉ္ဇဉ်ကြီးပြောကြလို့နော်။ဘုရားဗျာရှင်လက်ထက်တော့အရှင်သာကဘုရားဗျာကို ဆန်းကြည့်ပြီးတော့လုံပြည့်ပြည့်တဲ့ကတ္တဗာမဲရှင်ရဲ့အလုံးအပြည့်ညာမှာအလားတူအမြတ်ဆုံးဖြစ်တဲ့ဥပဒကအရာတိကိုရရှိတဲ့တော်ကောင်းကြီးတူဖြစ်ပါလားလုံငန်းတွေကတော့ဥပုပ်တဲ့လုံငန်းဝင်ဖြစ်အကြံပေးကြတယ်ဉာဏ်နဲ့ဉာဏ်ပါဆဘကိုလည်းရေတိသောကြီးကြီးလုံပြည့်ကြတယ်သမရာဘိဥပဒကလည်းကြည့်လိုက်လို့ချင်းအနာဂတ်ဉာဏ်ကိုဉာဏ်ဆိုင်ပြီးတန်အောင်တော်ကောင်းကြီးတွေကိုဘောင်းရအတုထားပြီးတဲ့တော်ကောင်းကြီးတူလည်းဖြစ်ပါလားအရင်ကအရှင်သာမဏေကြီးကဒီကံလေးကိုတော်လိုက်တဲ့အတွက်ဒီကရောကောင်းကြီးကျွန်တော်တို့ရဲ့အရှင်သာမဏေအဂမိတာကျွန်တော်ကြီးရောက်တယ်။ဒါပေမဲ့ဒီနေ့ကတော့ဥဒိမေဘောမှာဥဒိမေဘုရားအနောက်တော်ဖြစ်တဲ့ရောဂီသာလအိမ့်နေမိတ်ဆွေဖြစ်ခဲ့ပါတယ်။ရောဂီသာလအိမ့်နေကဘုံနဲ့အမျိုးကဖြစ်တဲ့အမျိုးကြီးနဲ့တဲ့အမျိုးကြီးနဲ့ဒီဘုံနဲ့ဖြစ်တဲ့ရောဂီသာလအိမ့်နေကိုကတ္တကမြတ်စွာဘုရားထံကိုသူ့ကိုအကျဉ်းချုပ်ခေါ်ခဲ့ပါတယ်။ရောဂီမလာလို့နေတာလည်းအရင်ကြီးကြီးမင်းဆုံးပြပါလား။ဒါပေမဲ့နောက်ဆုံးတော့သဘင်ကိုသုံးပြီးတော့အတင်းခေါ်တော့တဲ့အတွက်ပါသွားမှုဆင်းကြပါလို့နော်။ပါသွားလိုက်တဲ့အချိန်ကမှသတ္တဗ္ဗရဲ့ရှင်ကရောက်တော့ရောဂီပါလာလို့နေနေကတော့ပြည့်စည်တဲ့ဒီကဒီကမကြောက်ဘူးလက်ကြည့်တဲ့အတွက်သံဃာတော်ကောင်းရောက်ပြီးကျင်းပြီးသွားပါလား။ဒီတော့ဒီကရာဟိုနေတဲ့အပိုင်းကတော့မိကမျက်မြင်မိကနှစ်ပါးကိုပြည့်စုံလို့ကျင်းနေရတဲ့အတွက်ဘုရားရှင်ကလည်းအခါအခွင့်ပြုလို့ပြုစုလို့ပြုနေရတယ်အဲဒါကသံဃာတော်မြောက်ပြီးသင်ပြုခဲ့တော့မရမှာဘူး။ဒါပေမဲ့လို့ဆိုတော့အဲ့ဒီအနာဂတ်မြတ်ရန်ဘုံညာတို့စိတ်တည်တဲ့အောင်သမထဝိပဿနာဘာဝနာတွေကိုသိတဲ့အတိအကျတွေကိုပေါ်နေအပ်ထုတ်ကြတယ်အဲ့ဒါအာဂရိကဇိမတ်ကြီးရောက်တော့အာဂရိကဇိမတ်ကြီးကနေပြီးတော့နောက်မှသူလောဒီပါလာလို့လည်းဘယ်လိုအခါမှဘုရားဖြစ်မလဲဘယ်လိုအခါမှတောထမလဲဆိုအမြဲတမ်းရှောက်ပြီးနေခဲ့ပါတယ်လေ။ကံမမရရှင်လက်ထက်မှာကံတော်တရားဟောကြားတဲ့တရားဒီထဲမှာဝိညာဉ်ပါလာလို့နေပြီ။ဘာလို့မှအမိဒီကဘုရားဖြစ်နေတဲ့ဆိုတဲ့ဒီတစ်ခါကိုသာနေပါတယ်နော်။ဘုရားလုံးလို့ဆိုတဲ့အတိအကျနဲ့သိခဲ့ရတယ်။ဘုရားလုံးလို့ရှင်ရှင်နေရှင်နေတဲ့ဒီမှာပြိပတ်ဒီကိုလည်းသာသနာ့ဘောင်ရောက်ပြီးသင်ပြည့်ပြီးတဲ့အချိန်ခါမှာဥစ္စာတရားအလုံးလုံးကကျင့်ပါတယ်။ဘယ်လိုကျင့်လဲလို့မေးလို့ရှိရင်ဉာဏ်ကြီးဟုသောဥစ္စာကိုအခြားတဲ့ဘဝရင်းလို့ဘယ်တော့မှချမှာစောက်ဉာဏ်ကြီးဟူသောဥဒ္ဒေကိုသိနေအောင်တို့လေဒီလိုကြည့်ရခုနကပြောခဲ့တဲ့သုတ္တပါရိသေဒီလနဲ့ခေါ်တဲ့ဒီလကြီးလေးပါးကိုသိနေအောင်ဖြစ်နေတယ်ဒီဒိဋ္ဌိကသုံးပါးကိုဆောင်းတယ်အရိယကြီးဒုတိယခေါ်တဲ့တော့မှသာနေတယ်ဒီကသုံးဖို့နှုတ်ခေါင်းရအောင်ဆောင်းတယ်ဆောင်းရတော့တဲ့အချိန်ကမှကမ္မထံဖြစ်ပါခြင်းဆောင်းရညောမှပြန်လာတဲ့အချိန်ကမှကမ္မထံဖြစ်ပြန်ရဆိုပြီးကတ္တသစ္စာကိဥပတိကဝင်လည်းဖြစ်ပြန်အရင်လိုဖြစ်နေတဲ့အခါလောကီပိုင်းကြီးနဲ့လောကီသံဃာဘက်ဒီပိုင်းနဲ့တော့လောကီအငြင်းငြင်းကိုရရှိတယ်။ဝိမာန်ဘက်ကြီးကတော့ဟောအဖြစ်ဖြစ်ဖြစ်တဲ့သင်္ခါရုပ္ပကအញ្ញံတို့တန်အောင်လို့နဲ့တော့သင်္ခါရတရားတွေကိုလိစ္ဆာဒုက္ခနဲ့လည်းနိုင်သုံးဆောင်ပြင်ပြီးဒီနည်းနည်းဥပဒ်ဖြစ်နေတယ်။မင်းတွေပါရမီဆောင်အားလို့ခေါ်နေမှာခေါ်နေ။ဒီကတော့လောကီကလည်းနှုတ်လို့ဆောင်ရတယ်။ဒီလိုဘဝမျိုးကကိုယ့်ကိုယ်တိုင်တဲ့နေသိခြင်းနဲ့ကမ္ဘာတွင်အငြင်းမှရရှိခဲ့ပါတယ်နော်။ဒီတော့ဒီကြရာဥဒိနေကလည်းဒီအကြောင်းကြီးကိုသိထားတာငါ့ရှင်ပြေဘယ်တော့မှတော့မနေသည်မိစေအရင်အကြောင်းဖြစ်နေတဲ့အတွက်သူနဲ့တူမပြတ်သောမေတ္တာတက်ဖြစ်နေတဲ့ဆက်ပြီးနေခဲ့ပါတယ်။အခုဥဒိနေကဘုရားအလောတော်တိတ်ကမင်းသာတက်ထုတ်ပြီးသူကတော့အနမတောင်းကောင်းတာလာပြီးတော့တရားပြေနော်။ဘုရားယူတဲ့အချိန်ကမှဘုရားအလောတော်ကဆံကိုပယ်လိုက်တဲ့အချိန်ကမှဆံကိုတော့ဒါကြောင့်မိမိကယူဆပြီးတော့ကုလားမိမိဇေနေဆုံးပြီးတော့ဒါဝရင်းကနတ်ကြီးမှာတည်ထောက်ပါတယ်။ဒီဒီလိုကတော့ဩရိနေကတော့ဘာလို့လဲ။ဘုရားအလောင်းတော်ဖြစ်တဲ့ဒိဋ္ဌိကမင်းကဩနေတော်ရီသံဃာ့ကိုလည်းနဲ့တဲ့လက်ပြီးတော့သူ့ရဲ့ဝိသုံတော်ဩနေတော်တွေကိုငါဘုရားရှင်ကြီးအေကံဖြစ်မှာမှန်ကြီးနေဒီဝင်တော့အစုံကြီးကြီးတို့ပြန်မကြနေလို့ဆိုပြီးကောင်းကိုပြောင်းလိုက်တယ်။အဲဒီတော့ပြောင်းလိုက်တဲ့အချိန်မှာဒီဝင်တော့အစုံဟန်ကြီးကိုပြန်မကြတော့ဒီရည်ရည်မင်းကြီးနဲ့ပြောက်ကြည့်လို့ဘယ်လိုလဲ။ဟမ်။ဘုန်းကြီးကတော့ပြောက်ကြည့်ကြမှာလေ။သိစိတ်ကလေးကိုပြန်ထလာအောင်လို့ပါနော်။သိစိတ်ကလေးတွေကနည်းနည်းချင်းပြင်ပြင်ကြမှာလေ။ဘုရားသူ့ဟာမပြောက်ပြန်ရင်ပြန်အေးရန်ဖို့ဒီကဘုန်းကြီးကလာကြောက်တယ်။တော်တော့ဖြစ်နေနော်။တော်တော့ဖြစ်လာပါရဲ့။တော်တဲ့ကနေအေးရန်ဖို့ပဲလာကြောက်နေတယ်။ဒါအဲ့ဒီပြောကြည့်တဲ့အပိုင်းကြီးကတည်းကတူတာတော့ဒါလည်းဆိုတော့ဒီကတိကတော့ဦးရင်းနေပြီလေ။ဒီဝင်တော့အစုံကိုလေးပြီးတော့ဒီအင်္ဂလိပ်ဓမ္မဒီမှာဒုက္ခဉာဏ်ဆိုပြီးတော့ဉာဏ်ကြီးလက်ကိုတည်ထောင်ဆုံးပဲပါတယ်။အဲဒီဉာဏ်ဟာဘောဝိုင်းတဲ့တဲ့ဉာဏ်ကအမြင့်က ်တဲ့သီဒနာရှိယုဒနာကိုသမေနုလည်းပဲတက်ပြီးဒီလိုရဲ့အောအောင်းကြီးမင်းပြ20လောက်ရှိတယ်အမြင့်ကလည်းမင်းပြ20လောက်မြင့်အဲ့ဒီယုဒနာဘာကြီးလဲဒီသာသာကိုပြန်ကြည့်လိုက်တဲ့အခါမှာယန္နာခုနှစ်ပါးနဲ့ဒီသာသာကိုလူကြီးကအုပ်လို့နေတဲ့ဇနီးကိုတစ်ခုမှမပါဘူးဒီမှာဒုက္ခမြတ်ပြန်နေတဲ့ယေနာခုနှစ်ပါးအစုအပုံကြီးကိုရရှိအောင်သူကဘယ်လိုကံနေလဲသူထူထောင်ရတယ်။ဘာလို့ဘုန်းကြီးကပြန်ရှင်းလာလိမ့်မယ်နော်။သမထဝိပဿနာဆိုတဲ့ဉာဏ်ကြီးနဲ့သူကဆုံးတယ်နော်။ဘယ်ဒီကြောင့်လဲ။အနာဂတ်မိမေယခုနစိတ်ကြီးတိုင်အောင်သမထဝိပဿနာဘာမလဲဆိုတဲ့ဒီကံကြီးဖြစ်ဒီလိုအကျိုးပြည့်ကြီးကိုရရှိအောင်သူကဆုံးခဲ့တာ။ဒီလိုလောကမှာလူသားတွေကိုဘုန်းကြီးနှိမ့်ချပြီးပြောနေတာဘုန်းတော်နော်လူသားလူသားကြီးဒီလေးမိမောင်းပြရနေတဲ့အပ္ပခါလိသံပေါ့ဒီပြရနေတဲ့တော့ရှိနေတဲ့ရွှေအင်းကြီးတစ်လုံးဆောက်ဆောင်လာတဲ့လူသားတို့ရဲ့ဒီမိမောင်းကိုစွန့်အောင်ဆောက်ကြည့်တော့ဆောက်လို့ရနိုင်တော့နော်လူသားတွေကိုဘုန်းကြီးနှိမ့်ချပြောနေတာပေါ့မိမောင်းကအချင်းကြီးကဒီလိုပဲဒီဘေးကြီးနဲ့သွားမျိုးမရှိဘူး။ဒါကြောင့်အမေကကြည့်ကြတဲ့ရုံကျရရဲ့ဇေနုကဝိညာဉ်နဲ့ကျိုးလာတာတောင်မှပီတိယ20လောက်ရှိတဲ့အင်းကြီးရွှေအင်းကြီးအလုံးဖြစ်ဖို့ဆိုတာအမေကဖြစ်ခင်းနော်။အဲဒီလိုရုံကျရရဲ့ကုဇေနုကဝိညာဉ်နဲ့မဆောက်ကြည့်ပဲကုပြောက်တဲ့ကမလားဝရိယသတိသမားတွေဒီညာလို့ခေါ်ထုတ်အပ်တဲ့သမထဥပဒနာစာရင်းနဲ့ဒီသောလည်းလေးနဲ့များခံနော်။ဒါကြောင့်အာမိနာပူဇာခေါ်တဲ့ဒီကြီးလေးပါလေပူဇော်ခြင်းကိုတရားခြင်းကသိပြီးမချိမှန်းဘူးနော်။ဓမ္မပူဇာခေါ်တဲ့တရားကိုတရားနဲ့ပူဇော်ခြင်းကိုတည်းသိခြင်းကပို့ပြီးတော့သိချင်တယ်။ဒါကြောင့်တရားနဲ့ပူဇော်ခြင်းဒီပူဇော်နေတဲ့ပုဂ္ဂိုလ်မှာလက်ရှိနဲ့အကျိုးတရားဟာဘယ်လိုမှလက်ပြတ်ရမှန်းဆိုရင်ဒီတည်းလို့မရဘူးလို့တဲ့။ဒါကြောင့်တရားနဲ့တရားကိုပူဇော်ခြင်းဒီအမြဲတမ်းသောပူဇော်ခြင်းဖြင့်ဘုရားရှင်အားပူဇော်နေသည်ဤအဲ့ဒီကြောင့်ဘုရားရှင်ကဘယ်မှာဟောပြောဆိုတော့ဦးဇင်းတို့ပြိဋ္ဌာန်သံဃာတော်မူတဲ့ညဆုကြတယ်။ဘုရားရှင်ပြိဋ္ဌာန်သံဃာမူတဲ့ညမှာဘုရားရှင်ဒီမာနမင်းတို့ရဲ့အင်းကြီးဦးနဲ့အတက်မှာဘုရားကြည့်နေခြင်းနဲ့ဘုရားတခါနဲ့ပြောရင်တော့ရောဂါပြင်းတမ်းပြီးစိတ်ထားတော့နော်။ဒီနည်းနည်းလေးကအလုံးတမ်းပြီးစိတ်ထားကြတယ်။ဒီနည်းနည်းလေးအကျိုးဆုံးဒီတမ်းပြီးစိတ်ထားတဲ့အတက်မှာအလဲကောင်းတဏှာလောက်မှာမလုံးမင်းတို့ကလည်းလာတဲ့အချိန်မှာဖြစ်တဲ့ခဏလေးဖို့ခိုးဖို့ထိုင်ဖို့ခရင်းညောင်းဆုံးကိုဖြတ်ခိုင်းရပါဘူး။အဲဒီခရင်းညောင်းဆုံးတစ်ခုရဲ့အချက်မှာဘုရားရှင်အဲ့တဲ့ခြင်းနဲ့လည်းဂရုံမြတ်ကနေပြီးတော့ဒီလိုတဏှာကြီးချင်းပြပြီးတော့နေရာပြင်ပြီးဘုရားရှင်လည်းအဲ့ဒီခရင်းညောင်းဆုံးအချက်မှာပဲမထာတော့အချင်းချင်းအချက်ပေါ်ကအဲ့တဲ့မထာတော့နှောင်းတဲ့ချင်းချင်းနှောင်းတဲ့ပေါ်ကအဲ့တဲ့ခြင်းလိုက်ပါလားအဲ့ဒီဒိဋ္ဌာမှာဘုရားရှင်ဒီကဘိနိဗ္ဗာန်ဆံတော့မယ်ဆိုတာနဲ့ဒီသမားတွေအလုံးပြီးကြပြီးတဲ့အတွက်ကြောင့်ကောင်းကင်တစ်ခုလုံးမှာနတ်လူရိယာသံဃာ၊နတ်ဒီမုတ်သံဃာ၊မဝိဒ္ဓဘုရားဂါထာတွေဒီကျင်းနေတဲ့ရှင်ရနေတယ်တို့တို့တို့နတ်တွေကမန္တိကကောင်းကင်ကဒီရုပ်ရှင်ကြီးပူဇော်ကြတို့တို့တို့နတ်တွေကနတ်လာမှုနေတဲ့ရဲ့ပြန်ပြီးတော့မြတ်စွာဘုရားကိုပူဇော်ကြတယ်အစ်ဒီအဲ့မဆုံးပူဇော်ခြင်းဖြင့်ပူဇော်ကြအဲဒီလိုပူဇော်တဲ့အချိန်ခါမှာဘုရားရှင်ကသင်္ကန္တာကိုပါသွက်တယ်သန္ဒာကုသိုလ်ငါဘုရားပူဇော်နေခြင်းဖြင့်အနည်းဆုံးတော့ပူဇော်ခြင်းဖြင့်ငါဘုရားကိုပူဇော်နေတယ်လို့မခေါ်ပါဘူးပဲဘယ်လိုပူဇော်မှသာလဲငါပြောကအများဆုံးတော့ပူဇော်ပြီးခင်ပူဇော်ပြီးနေတယ်ဒီပဲရုပ်ကတော့ဟောတာနော်ယောဂအာနန္ဒသေကူဝဘိက္ခုနိဝဥပ္ပတကောဝဥပါတိသောကဗမာနိဓမ္မပရိပန္နောဝိဟရတိသမိတိပရိပန္နောအနုဒမ္မစာရိသောတထကတံတကရံတိကရံကရောတိပန္နေတိပုဇေတိအပ္ပတိယတိပရမယပူဇာယအနန္တမိဝအနန္တဘိက္ခုပါယဟံယောက်ျားမူကြီးဖြစ်တော်ဘိက္ခုနိဝယဟံနာမူကြီးဖြစ်တော်ဥပသဘောဝလူဥပဒကတယကမူကြီးဖြစ်တော်ဥပတိကဝလူဥပတိကမဒိဋ္ဌာမမူကြီးဖြစ်တော် အဘသီပရမယပူဇာယအမြတ်ဆုံးသောပုဇော်ခြင်းဖြင့်အဘသီအတိပဒါဟိမည်သည်မည်ပါ၏။သစ္စာအနန္တဉာဏ်ရောက်ကြပဲဖြစ်ဖြစ်ဉာဏ်လေးမှပဲဖြစ်ဖြစ်လူဥပဒကဒေကမဖြစ်ဖြစ်လူဥပဒိကမဒေကမပဲဖြစ်ဖြစ်မည်သည့်ပုဂ္ဂိုလ်တတ္တဝါဒုံပြောင်းမဆိုနဂုဏပြန်ဘောဘအာလျောညီနေတဲ့အရိယမိတ်ရဲ့ရှိဖို့မှဖြစ်ခြင်းအပ်တဲ့ဒီလမြင်ခြင်းသမားကြီးဖြစ်ခြင်းဉာဏ်ကြီးခြင်းလို့ခေါ်ဆိုအပ်တဲ့ကျောင်းပရိပတ်တွေကိုအစဉ်တစက်လိုက်ပြီးတော့ရေရိုတင်နေရင်းစားစားနဲ့ဖြစ်ခြင်းပြီးတော့ဒီသံဃာတော်မှာမိခင်ကျက်မယ်ဆိုရင်ဆိုရက်တို့ဖြစ်ခြင်းပြီးမိခင်ရဲ့ပုဂ္ဂိုလ်ဟာတတ္တဂတအမိရတော်မူတဲ့ဒီလိုဉာဏ်ငါးပါးကိုအမျိုးသိပြီးလေဒီကြီးတယ်နေကြနေပြီးကြီးတယ်ဉာဏ်လို့နေပြီးကြီးတယ်ပုဇော်နေပြီးကြီးတယ်အမြဲဆုံးသောပုဇော်ခြင်းဖြင့်ငါဘုရားကိုပတ်တာနေပြီးဤပါလေလို့ဒီလိုဟောတာ။ဒီစရင်ဘုရားကိုအမြဲဆုံးသောပုဇော်ခြင်းဖြင့်ပုဇော်ခြင်းနဲ့ပုဂ္ဂိုလ်မှန်ခဲ့ရင်ဘာလို့ရမလဲ။လောကုတ္တရာတရားကိုမှနဲ့မြောင်းကြီးရဲ့ညှို့ပရိပတ်လို့ခေါ်ဆိုအပ်တဲ့သီလနဲ့ရှင်နေကိုတကယ်ရှိပြဖို့မလိုဘူးလား။ဒါကလေ။ဗမာတိရှိခြင်းရဲ့ကိုတကယ်ရှိပြဖို့မလိုအပ်ဘူးလား။ဒါကလေ။ဘယ်ညာကြည့်နေကြလဲဒီချစ်ခြင်းကိုမလို့အဟုတ်လားလို့တယ်ဘယ်လိုကြည့်နေလဲနမောတာတရားကိုမှနဲ့မယောညီတဲ့သီလကြည့်ခြင်းသမာဓိကြည့်ခြင်းပညာကြည့်ခြင်းဖြစ်တယ်နမောတာတရားကိုမှနဲ့မယောညီတဲ့သီလကြည့်ခြင်းသမာဓိကြည့်ခြင်းပညာကြည့်ခြင်းတွေတွားကြည့်ရင်တော့ဘုရားကအမြဲဆုံးသောပုဇော်ခြင်းဖြင့်ပုဇော်သည်လို့ခေါ်မလားမခေါ်ဘူးဘာဖြစ်လို့လဲခဏခဏဘုန်းကြီးကျောင်းရည်ကပြောနေပါလေယောဂိတိသန္တာဟိသာသနာပိဋကံတော်တတုဓမ္မတိရိပဟာရံဒိဋ္ဌိနာမယောဂိတိသန္တာပြည့်စုံ